Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဖေဖော်ဝါရီလ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိဖိုင်းလိုမီတာ1925 32နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီခြိုက်ပါရှင်ကုလလုံခြုံရေးကောင်စီရဲ့ဆီးရီးယားရေဆုံးဖြတ်ချက်တိုင်းလိုက်နာလှုပ်ဆောင်ဖို့လိုတယ်လို့ကုလအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ဘိုလ်ချုပ်တဲ့အပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့ဥရော EU ဥရောပသမ္မတကဒီကနေ့သဘောတူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တော်ရှင်နေနာဆင်ရမယ်ထိတ်တန့်ရောက်တဲ့တင်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေဟာကဘာပေါ်မှာခွဲခြားဆက်ဆံခံရသောလူမျိုးစုတွေကတခုဖြစ်တယ်လို့ကုလသမ္မတအတွင်းမှုချုပ်ကပြောကြားလိုက်တဲ့ဒီနောက်ဒီရခိုင်မှာဖြစ်နေတဲ့ပြည်ပခန့်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်မှ EU အနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်မှုဂျာမနီဘာလင်မှာကျင်းပတဲ့ဒီညီလာခံကိုတုံ့ပြန်တဲ့သတင်းစာရှင်းလင်းပွဲကိုလည်းမြန်မာရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ
် As was explained by Marshal Sen, the purpose of today's press briefing.
ကတော့အောင်သွန်းတက်ပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ထောင်းအင်းနိုင်ငံမှာ PhD ဒေါက်တာတွေစပြီးတော့ဒီမြန်မာတွေလာပြီးတော့တက်နိုင်မှုအတွက်ဒီကျောင်းတွေလာပြီးဖွင့်လို့ဖို့စီစဉ်နေတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာတို့ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုထိထိရောက်ရောက်ကျင့်သုံးမှသာအတိတ်ပဲရှိမယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပြီးဆီးရီးယားနိုင်ငံတွင်ကမတိမငြိမ်ဖြစ်နေတဲ့အရှိဂူတာဒေတာတွင်ပြည်သူတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုထပ်မဆောင်နိုင်တော့ဘူးလို့လည်းပြောဆိုလိုက်ပါတယ်ဆီးရီးယားနိုင်ငံတဝန်ရပ်ပေါင်း30အပြည့်အခက်ရဲစဲဖို့အတားအဆီးတွေကိုဖယ်ရှားပေးပြီးကုသရေးနဲ့ကယ်ဆယ်ရေးလှုပ်ရှားတွေဝင်ရောက်ခွင့်ပြုဖို့ကုလလုံခြုံရေးကောင်စီကပြီးခဲ့တဲ့စနေနေ့ကတောင်းဆိုထားတာပါဒီဆုံးဖြတ်ချက်ကိုချက်ချင်းအကောင့်ထက်ဖို့ကျင့်သုံးပြီးရေရှည်ထိန်းထားနိုင်ဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေနဲ့ဝန်ဆောင်မှုတွေဘေးကင်းလုံခြုံမှုရှိရှိပို့ဆောင်ပေးနိုင်ဖို့အပြည့်အထန်နာမကျန်းဖြစ်နေသူတွေဒဏ်ရာရထားသူတွေကိုကယ်ထုတ်ပြီးဆီးရီးယားပြည်သူတွေခံစားနေရတဲ့ဒုက္ခတွေသက်သာရော့ပါသွားစေဖို့မျှော်လင့်တဲ့အကြောင်းကုလအထွေမှုချုပ်ကပြောဆိုခဲ့တာပါအကြမ်းဖက်မှုတွေကတော့ရပ်တန့်သွားခြင်းမရှိသေးပါဘူးဒီကနေ့တနင်္လာနေ့မှာပဲတဘုံတို့ထိမ့်ချုပ်တဲ့အရှိဂူတာဒေတာတွင်လေချောင်းကနေတိုက်ခိုက်ခံရတယ်လို့ကုလသမဂ္ဂနောက်ဆီးရီးယားစီရေးစောင့်ကြည့်ရေးအဖွဲ့တို့ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွင်အရှိဂူတာဒေတာတွင်တိုက်ခိုက်ခံရတာကြောင့်လူပေါင်း900ကျော်သေဆုံးခဲ့ရပါတယ်ရှင်
ရေးချဲရေးအိုလံပစ်လို့တင်စားခဲ့ရတဲ့တောင်ကိုရီးယားမှာကျင်းပခဲ့တဲ့ဆောင်းဝတီအိုလံပစ်ပွဲအောင်မြင်စွာပြီးဆုံးချိန်မှာမြောက်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးဖြစ်ရှင်ဖို့လမ်းစာကိုလည်းအောင်မြင်စွာချမှတ်ပေးနိုင်ခဲ့ပေမဲ့ရေရှည်ခံနိုင်ဖို့ကတော့မတေချာသေးပါဘူး။တောင်မြောက်ကိုရီးယားအကစားသင်းတွေအတူတွဲပြီးချီတက်လာတာကိုအမေရိကန်သမ္မတနဲ့အမေရိကန်သမ္မတသမီးနဲ့မြောက်ကိုရီးယားအစိုးရပါတီဒီယိုကထာတို့ကအတူလက်ခုပ်တီအားပေးခဲ့တဲ့ဒီအိုလံပစ်ပိတ်ပွဲမှာနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘန့်ကအိုလံပစ်ပွဲမှာပြန်လည်ရင်ကြားစီကြိုးပမ်းနိုင်ခဲ့မှုအတွက်တောင်ကိုရီးယားနှစ်နိုင်ငံလုံးကိုမနေ့ကချီးကျူးလိုက်ပါတယ်။ဥက္ကဋ္ဌဘတ်ကတောင်မြောက်ကိုရီးယားနှစ်နိုင်ငံနေနဲ့ငြိမ်းချမ်းတဲ့အနာဂတ်အတွက်ယုံကြည်မှုရှိထားတာကိုကျွန်တော်တို့ကယုံကြည်စေခဲ့တယ်။ဒီနေ့မတည်ငြိမ်ပြိုကွဲလျတဲ့ကမ္ဘာကြီးမှာအားကစားစိတ်ဓာတ်နဲ့ကမ္ဘာပြည်သူပေါင်းကိုပေါင်းစည်းပေးနိုင်ကြောင်ပြသနိုင်ခဲ့တယ်လို့ပျုံချန်းအိုလံပစ်ပိတ်ပွဲအခမ်းအနားမှာချီးကျူးလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့ပျုံချန်းဆိုင်ရတဲ့အိုလံပစ်ပွဲမှာပါဝင်ဖို့တောင်ကိုရီးယားနဲ့ညှိနှိုင်းသဘောတူပြီးအရင်ပြင်းပြင်းထန်ထန်လုပ်ခဲ့တဲ့နျူကလ িয়ার ကြိုးပမ်းမှုနဲ့ဒုတိယဆန္ဒပြလှမှုတွေကိုမနှစ်နှောင်းပိုင်းကတည်းကဆက်မလုပ်တော့ပဲရပ်ဆိုင်းပေးလာခဲ့ပါတယ်။ဒီပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ဘက်ကလည်းငြိမ်းချမ်းတဲ့အိုလံပစ်ပွဲဖြစ်မြောက်ရေးမြောက်ကိုရီးယားရန်စတယ်လို့ခန်းစားရတဲ့တောင်ကိုရီးယားနဲ့ပုံမှန်လုပ်တဲ့စီးရေးလက်ချက်ကံတွေကိုနောက်ရှေ့ပေးခဲ့ပြီးအိုလံပစ်ပွဲနောက်ကျမှလုပ်ဖို့နောက်ဆုတ်ပေးခဲ့ပါတယ်။ဒါပေမဲ့ဒီအိုလံပစ်ပွဲမတိုင်ခင်ပိတ်ပွဲမတိုင်ခင်တောက်ကြံနေကပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်ပြင်းထန်တဲ့တိုက်ခိုက်ပိတ်ဆို့မှုတွေချမှတ်ကြောင်းကြေညာခဲ့တဲ့ပေါ်မြောက်ကိုရီးယားဘက်ကလည်းဒီပိတ်ပွဲမတိုင်ခင်နိုင်ပိုင်းလေးတွင်းမှာပဲဒါဟာစစ်ခင်းတဲ့လူရဖြစ်တယ်လို့ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာကြောင့်ဒီအိုလံပစ်ငြိမ်းချမ်းရေးရှင်ကုံသွားမှာကိုစိုးရိမ်နေကြပါတယ်ခင်ဗျ
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာဒီကနေ့တနင်္လာနေ့နိုင်ငံတော်ကပြည်내အုပ်ချုပ်ရေးမှုတွေတွေ့ဆုံပွဲမှာတော့ဒီလအတွင်းဖြစ်ခဲ့တဲ့ Florida ကအထက်တန်းကျောင်းမှာလူစုလူဝေးတွင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးအကြီးစားထားဆွေးနွေးမယ်လို့သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။နိုင်ငံမှာဖြစ်နေတဲ့ကိစ္စကိုအဆုံးသတ်နိုင်ရေးအလေးထားဆောင်ရွက်မှာဖြစ်တာကြောင့်ဒီကိစ္စကိုထိတ်တန့်ဦးစားပေးအဖြစ်ထားမယ်လို့ယူဆတဲ့အကြောင်းသမ္မတ Trump ကမနစ်တနင်္ဂနွေနေ့ညကြိုးစိုးပွဲအခမ်းအနားမှာပြောဆိုခဲ့တာပါ။ပြည်내တိုင်းမှာတနက်ကင်ဆောင်ခွင့်ဥပဒေတွေကမျိုးမျိုးရှိနေပြီးတနက်ကန်ဆောင်ခွင့်ပို့ပြီးတော့တင်းကျပ်မလားဘလို့ဆောင်ရွက်မလဲဆိုတာမှလည်းချင်းကပ်ဆောင်ရွက်နိုင်မှုမရှိသေးပါဘူးပြည်တော်စုအစိုးရဘက်ကတော့သူနီးသူဟန်နဲ့ဆောင်ရွက်နိုင်ပါတယ်တရင်တစ်ပတ်ကြာရန်နာထားတဲ့အထက်နဲ့အောက်လွှတ်တော်နှစ်ရပ်တို့ကလွှတ်တော်အမတ်တွေလည်းဒီကနေ့မှလွှတ်တော်ပြန်လည်စတင်မှာဖြစ်ပါတယ်ကျောင်းတွေမှာပြစ်ခတ်မှုတွေကိုတားဆီးနိုင်ရေးအတွက်အခြေအနေဆွေးနွေးညှင်းခုန်နေကြပေမဲ့လည်းဒီကိစ္စလွှတ်တော်ဘက်ကလုံမလားဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ဒီဘက်နှစ်ပိုင်းနေအတွင်းလူအများအပြားတည်ကြည်ရတဲ့ပြစ်ခတ်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လို့လဲအခြေခံဥပဒေအရတနက်ကန်ဆောင်ခွင့်ရထားတဲ့နိုင်ငံတစ်ခုမှာတနက်ကန်ဆောင်ခွင့်ကိုပို့ပြီးတော့တင်းကျပ်ဖို့လွှတ်တော်အမတ်တွေဘက်ကလိုလိုလားလားမရှိကြပါဘူး။သမ္မတဒေါ်နယ်ထရန့်ကတော့တနက်သမားတဦးကိုအစင်းနဲ့ခုခံနိုင်မှုအတွေ့ကျောင်းဆရာတချို့ကိုတနက်ကန်ခိုင်းဖို့အကြံပြုထားပါတယ်ရှင်။
ဗြိတိန်နိုင်ငံလက်စတာမှာဈေးဆိုင်တစ်ခုနဲ့အင်တလုံးပျက်စီးခဲ့ရတဲ့မနေ့ကပောက်ကွဲမှုကြောင့်အ ਨੇ အဆုံး၄ဦးသေပြီး၄ဦးကိုတော့ဆေးရုံတင်ထားရဆဲဖြစ်ပါတယ်။ပောက်ကွဲမှုဖြစ်ရတဲ့အကြောင်းကိုစုံစမ်းနေဆဲဖြစ်ပါတယ်။ဒီပောက်ကွဲမှုကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့ဆက်စပ်တဲ့အချက်လက်တွေကိုတော့မတွေ့ရသေးဘူးလို့ရဲအဖွဲ့ကဆိုပါတယ်။လက်စတာမြို့မှာမနေ့ကဒေသစံတော်ချိန်ညနေ9နာရီကျော်မှာပောက်ကွဲမှုဖြစ်ခဲ့တာပါ။ပောက်ကွဲမှုဖြစ်တဲ့လမ်းနာကိုမကတ်ဖို့လူတို့ကိုရဲကပြောဆိုထားပြီးသတင်းမီဒီယာတွေတခြားသူတွေအနေနဲ့ပောက်ကွဲမှုဖြစ်ရတဲ့အကြောင်းကိုထင်ကြီးပြီးမပြောချဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဒီပောက်ကွဲမှုကြောင့်ဆောက်အုပ်တချို့ထိခိုက်ပျက်စီးခဲ့ရပြီးအဲ့ဒီအနီးအနားတစ်ဝက်ကအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုလည်းဘေးလျော်ရွှေ့ပြောင်းထားရကြောင်းရဲအဖွဲ့ကဆိုပါတယ်။ဒီပောက်ကွဲမှုကြီးဖြစ်ပြီးဆောက်အုပ်တလုံးလည်းပြိုကျခဲ့ကြောင်းသတင်းရပြီးတဲ့နောက်မှာတော့မိသက်ဌာနကမိသက်ကား6ဆင်းကိုဆေးလွတ်ခဲ့ပါတယ်။ပောက်ကွဲမှုဖြစ်ခဲ့တဲ့လက်စတာမြို့ကတော့လန်ဒန်မြို့တော်ရဲ့မြောက်ဘက်189ကီလိုမီတာအကွာမှာရှိပါတယ်ခင်ဗျာ။
ဒီလိုရေမရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာဝိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဘုတ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်ဥရောပသမဂ EU ကလက်နက်တင်ပို့ရောင်းချခွင့်ကန့်သက်ချက်ကိုပို့ပြီးတော့တင်းကျပ်ရေးတို့ကိုဆောင်ရွက်ဖို့ဥရောပသမဂနိုင်ငံသားရေးဝန်ကြီးတွေဒီကနေ့တနင်္လာနေ့မှာသဘောတူလိုက်ကြပါပြီ။လူခွင့်ရေးချိုးဖောက်မှုတွေကိုစိုးစိုးဝါဝါစနစ်တကျကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကင်တပ်တွေကအကြီးတန်းစစ်တပ်အရာရှိတွေအပေါ်ချက်ချင်းပြစ်မှတ်ထားကန့်သတ်မှုတွေလုပ်ဖို့ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေကကြေညာချက်မှပြောဆိုထားပါတယ်မြန်မာနိုင်ငံအပေါ်1990ပြည်လွန်နှစ်တွေကတည်းကဥရောပသမဂ္ဂကချက်မှတ်ထားတဲ့လက်နက်ရောင်းချမှုကန့်သတ်ချက်ကိုပို့ပြီးတော့တင်းကျပ်ဖို့နိုင်ငံသားရေးဝန်ကြီးတွေကလိုလားနေကြပေမဲ့အသေးစိတ်ကိုတော့ပြောဆိုမထားပါဘူး။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအပေါ်ဖြိုခွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဘုံမှုချုပ်မောင်မောင်စိုးကိုတော့အမေရိကန်ကပြီးခဲ့တဲ့ဒီဇင်ဘာလကပြစ်မှတ်ထားဒဏ်ခတ်အရေးယူထားတာပါ။အခုဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုမှာတော့မြန်မာအကြီးတန်းစစ်တပ်အကြီးအကဲတအူးမကပါနိုင်တယ်လို့လည်းတန်တမန်တအူးကပြောဆိုထားပါတယ်ရှင်။
အိန္ဒိယဘောလိဝုဒ်ရုပ်ရှင်မင်းသမီးအကျော်မော်စရီဒေဗီကပူးတည်ဆုံခဲ့ရတာကရေနစ်တာကြောင့်လို့ဒီဘက်ရဲဌာနကထုတ်ပြောလိုက်ပါတယ်။အရင်တုန်းကတော့နှလုံးရောဂါနဲ့တည်ဆုံခဲ့တာလို့ပြောခဲ့တာပါ။ရင်ခွဲဆွဆွဲမှုတွေစစ်ဆေးမှုတွေပြီးမှဒီမင်းသမီးစရီဒေဗီကပူးဟာသတိလျှပ်ကြည့်ဟိုတယ်ကန်အတွင်းကရေချိုးကန်တွေရေနစ်ပြီးတည်ဆုံခဲ့တာလို့ဒီဘက်ရဲတပ်ဖွဲ့က Twitter လူမှုကွန်ရက်မှာပြောခဲ့တာပါ။သူမတည်ဆုံမှုကိုအစိုးရရှင်တွေထံလွှဲပြောင်းပေးလိုက်ပြီးလို့လည်းဒီဘက်ရဲတပ်ဖွဲ့ကပြောပါတယ်။အသက်54နှစ်အရွယ်ဘောလိဝုဒ်သရုပ်ဆောင်စရီဒေဗူးအနေနဲ့ဒေဗီအနေနဲ့ဒူဘိုင်းမှာသူမရဲ့တူဖြစ်သူနဲ့သူဖြစ်သူရဲ့မင်္ဂလာဆောင်ကိုလာတက်ရင်ပြီးခဲ့တဲ့စနေနေ့ကတည်ဆုံခဲ့တာပါအ အိန္ဒိယဟင်ဒီဇလန်သာပြီးရုပ်ရှင်တွေမှာပါဝင်တရုတ်ဆောင်ပြီးကြော်ကြားလာခဲ့တဲ့စရီဒေဗီဟာရုပ်ရှင်ကပေါင်း300ကျော်မှာပါဝင်တရုတ်ဆောင်ခဲ့တာပါ။သူမရဲ့ရုပ်လောင်းကတော့ဒီနေ့ပဲအိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကိုတည်ဆောင်သွားပြီဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်သူ့ဆိုအနောက်လေပိုင်းကနေတောင်ဘက်ဆုံးအထိဒေသတစ်လျှောက်ပြင်းထန်တဲ့မုန်တိုင်းတွေနဲ့ရေကြီးရေလျှံလာတွေအပြင်ဆောင်းရာသီနှောင်းပိုင်းကာလလေဆင်နှံပေါင်းတိုက်ခတ်တာတွေကြောင့်လူ၄ဦးထက်မနည်းတေဆုံးခဲ့ရပြီးပျက်စီးဆုံးရှုံးမှုတွေလည်းအများအပြားရှိခဲ့ပါတယ်။အမေရိကန်ပြည်နယ်ကိုကူကတချို့နေရာတွေမှာမိုးအကြီးအကျယ်ရွာတာကနေမြေချောင်းတွေရေလျှံနေတာကြောင့်ရေဘေးအန္တရာယ်သတိပေးချက်တွေထုတ်ပြန်ထားရပါတယ်။ခရိုင်တော်များများမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။အိုဟိုင်းယိုမြေချောင်းတစ်လျှောက်ကမြို့ရွာတွေအလုံးကိုရေမြုပ်တဲ့အခြေအနေဆက်နေတာပါ။ကင်တက်ကီပြည်နယ်လူးအက်စ်ဘေးနဲ့အိုဟိုင်းယိုပြည်နယ်ဆင်ဆင်နတီမြို့ကြီးတွေမှာမနေ့တနင်္ဂနွေနေ့ကမြေရေရှမ်းတက်မှုဟာနှစ်ပေါင်း20အတွင်းအမြင့်ဆုံးအဆင့်ကိုရောက်ခဲ့ပါတယ်။အာကန်ဆက်နဲ့တနက်စီပြည်နယ်တွေမှာတော့ပြီးခဲ့တဲ့စနေနေ့ကလေဆင်နာမောင်းနှစ်ခုထက်မနည်းဝင်းမွေတိုက်ခတ်ခဲ့တာကြောင့်လူနေအိမ်အများအပြားထိခိုက်ပျက်စီးခဲ့ရပါတယ်။တောင်နဲ့ရှေ့ဘက်ပြည်နယ်တွေမှာလည်းဒီသတင်းပါအတွင်ပူချိန်ဟာပုံမှန်ထက်မြင့်တက်ပြီးမိုးအုံပြီးဆူဆွတ်နိုင်ပွဲရှိတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားတာကြောင့်တိတ်ပြီး6တွေ့လာအောင်မဲ့အခြေအနေတော့မရှိသေးပါဘူးရှင
်။အီတလီနိုင်ငံရောမမြို့တော်နဲ့တောင်တန်းတွေမှာတော့6နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်ဒီနေ့စီးနှင်းတွေပိတ်ဖုံနေပါတယ်။ရောမမြို့တော်ရဲ့လမ်းတွေပေါ်ကနှင်းတွေရှင်းလင်းရတဲ့မြို့တော်ကာကွယ်ရေးဌာနကစစ်သားတွေဆစ်လွတ်ထားပြီးယထာဘူတာတို့တွေမှာတောင်းတင်နေတဲ့ခီးသွားတွေကိုအကူအညီပို့အကူအညီပေးမဲ့သူတွေကိုလည်းခေါ်ယူနေပါတယ်။ရောမမြို့ကအဓိကလေဆိပ်ကြီးဖြစ်တဲ့ Fiume Sino မှာပြေးလမ်းတစ်ခုလည်းသာဖွင့်ထားနိုင်ပြီးဒုတိယလေဆိပ်ကြီးဖြစ်တဲ့ CM Pino မှာလည်းလေယာဉ်ပြန်တွေပြန်တန်းနိုင်ဖို့အတွက်ပြေးလမ်းတွေရှင်းလင်းဒီနေ့ခေတ္တပိတ်ထားပါတယ်။အီတလီဘူလေပိုင်းဒေသနဲ့မြောက်ပိုင်းဒေသတော်တလွားမှာလည်းမုန်တိုင်းကြောင့်အများပြည်သူသေပို့ဆောင်ရေးလုပ်ငန်းတွေမှာခက်ခဲတွေ့နေရပြီးကျောင်းတွေကိုလည်းပိတ်ချဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။တချိန်ထဲမှာပဲရုရှားနိုင်ငံမော်စကိုမြို့မှာလည်းနှွေပေါက်ရာသီချိကပ်လာပေမဲ့ဆောင်းတွင်အေးတဲ့ဆက်ကဲနေပါသေးတယ်ခင်ဗျာ
။
သတင်းတော်ညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာလည်းတပြိုင်တည်းနားဆင်နိုင်ကြပါရှင်။ထိတ်တန့်ရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမျိုးစုတွေကတခုအပါအဝင်ဖြစ်တယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့စတင်လိုက်တဲ့38ကြိမ်မြောက်လူခွေရေးကောင်စီနှစ်ပတ်လည်အစည်းအဝေးတွေအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းမှာအကူအညီတွေကိုလွတ်လပ်စွာပေးနိုင်ဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းကူညီကြဖို့သူကပြောကြားလိုက်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ကုလသမဂ္ဂလူခွေရေးကောင်စီရဲ့38ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့စတင်လိုက်ပါတယ်။နိုင်ငံတကာအစိုးရကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတဲ့အစည်းအဝေးအတွင်းမှာတော့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမှုအတိုင်းအဝိုင်းတွေကတခုဖြစ်တယ်လို့ပြောကြားလိုက်ပါတယ
် I have traveled several times to northern Rakhine In my experience the Rohingya are one of the most discriminated against
ကျွန်တော်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအကြိမ်တော်များများတွေ့ရောက်ခဲ့ပြီးပါတယ်ကျွန်တော်ရဲ့အတွေ့အကြုံကတော့ရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမျိုးစုတွေကတခုအပါအဝင်ဖြစ်ပြီးတော့ပြီးခဲ့တဲ့တဒနာတွေမဖြစ်ခင်ကတည်းကအဲ့လိုမျိုးခွဲခြားဆက်ဆံခြင်းခံခဲ့ရတာဖြစ်ပါတယ်ဒါအပြင်နိုင်ငံသားဖြစ်ခွင့်ကိုပိတ်ပင်ခံထားရတယ်လို့ပဲမြန်မာစစ်တပ်ရဲ့ရက်စက်တဲ့လူရက်တွေကိုလည်းခံရရတာမို့လို့သူ့ရဲ့နေအိမ်တွေနဲ့နိုင်ငံတွေကနေပြီးတော့ထွက်ပြေးခဲ့ကြရပါတယ်။ဒါကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရဲ့ထင်ရှားတဲ့ဥပမာရဖြစ်ပါတယ်
။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့က ERSC ရွန်ဂျာကျမ်းဖတ်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းမှာနေပြည်ရှင်းလင်းရေးလုပ်ရာကနေအိမ်မှာရှိတဲ့ရွန်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ဒါပြင်မှာဆိုးရဘက်ကတော့လုံခြုံရေးအခြေအနေတွေကြောင့်ကုလသမဂ္ဂအေဂျင်စီတွေပါဝင်နိုင်ငံတကာအကူအညီပေးဖွဲ့တွေနဲ့မီဒီယာတွေကိုအဲ့ဒီသားအတွင်းကိုတွားရောက်ခွင့်ကိုလည်းကန့်သတ်ထားပါတယ်။အတွင်းမှုချုပ်ဂူတာရက်စ်ကတော့ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေလက်လက်စွာပေးခွင့်ရဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဒီလူတွေကိုအကူအညီပေးဖို့ကိုတောင်းဆိုလိုက်ပါတယ်
။ The Rohingya community desperately needs immediate life-saving assistance, long-term solutions and justice.
ရိုဂျာလူမှုအတိုင်းအဝိုင်းအနေနဲ့ဒီအသက်ကယ်ဆယ်နိုင်မဲ့အကူအညီတွေရေရှည်ဖြစ်ရှင်းနိုင်မှုနည်းလမ်းတွေနဲ့တရားမျှတမှုတွေကိုအခုချက်ချင်းရေးပေါ်လိုအပ်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေလွတ်လပ်စွာပေးခွင့်ရဖို့အတွက် ကျွန်တော်အနေနဲ့အစိုးရတာဝန်ရှိသူတွေကိုတောင်းဆိုလိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့သူတွေကိုလည်းအကူအညီပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကိုကျွန်တော်အနေနဲ့ပန်ကြားပါတယ်။ဒီလူတွေသူတို့ရဲ့နေရရင်းကိုဒါမှမဟုတ်သူတို့နေချင်တဲ့နေရာကိုနိုင်ငံတကာစံချိန်စံညွှန်းနေတဲ့အညီဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိပြောင်းနေအောင်လို့အကူအညီပေးကြဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းတစုတစည်းတဲ့ပူးပေါင်းဆောင်ရွက်သွားကြဖို့လိုအပ်ပါတယ်
။ဒါပြင်ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲဖော်ဖို့ကအရေးကြီးတယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်။အပြင်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုင်ယယ်ဟူစိန်ကလည်းလူခွင့်ရေးချိုးဖောက်မှုတွေကိုစောစောစီးစီးချိုးတင်ကာကွယ်နိုင်မှုကိုလုံလုံလောက်လောက်လှုပ်ဆောင်နိုင်ခဲ့ခြင်းမရှိလို့အသက်ဆုံးရှုံးမှုတွေရှိတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကလည်းတစ်ခုပါဝင်ဖြစ်တဲ့ဆိုပြီးကုလသမဂ္ဂလူခွင့်ကောင်စီရဲ့38ကြိမ်မြောက်အစည်းအဝေးအဖွဲ့မိန်ခေါ်အတွင်းမှာပြောကြားသွားခဲ့ပါတယ်ကုလသမဂ္ဂလူခွင့်ကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးကျင်းပနေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်း EU ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေကလည်းဒီကနေ့တနင်္လာနေ့မှာအစည်းအဝေးကျင်းပခဲ့ပြီးတော့ရိုညာမွတ်စလင်တွေပေါ်မှာမြန်မာလုံခြုံရေးတပ်တွေဘက်ကတပ်ဖြတ်တာတွေလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်တွေကအကြီးအကဲအရာရှိတွေပေါ်မှာပြစ်မှတ်ထားပြီးဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့ဥရောပသမဂ္ဂ EU အနေနဲ့လက်နက်တင်ပို့ရောင်းချခွင့်ကန့်သတ်ချက်ကိုပို့ပြီးတင်းကျပ်သွားဖို့သဘောတူခဲ့ကြပါတယ်ခင်ဗျာ
ဒါကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွေးကောင်စီနှစ်ပတ်လည်အစည်းအဝေးအကြောင်းကိုရနိုင်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီဂျာမနီနိုင်ငံဘာလင်မြို့ကညီလာခံအကြောင်းကိုလည်းတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့မြန်မာအစိုးရအပေါ်မှာ EU ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်လာရေးအတွက်ရည်ရွယ်ပြီးတော့ဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတဲ့ The Berlin Conference on Myanmar Genocide မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတုံ့ပြန်တဲ့အနေနဲ့သတင်းစာရှင်းလင်းပွဲတစ်ခုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ရခိုင်ပြည်ပခါကိုကင်တွေဖြေရှင်းရမှာလူခွေချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်ပါဝင် EU နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုစဉ်းစားနေတဲ့အချိန်မှာဒီဘာလင်ညီလာခံကိုကျင်းပကြတာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်။
ဘာလင်မှာပြုလုပ်နေတဲ့မြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဆိုင်ရာညီလာခံကိုမြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခွင့်ညှင်းပယ်ခံရတာနဲ့ပတ်သက်ပြီးဒီကနေ့မြန်မာနိုင်ငံမြဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UEHRD ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်အောင်စုစီမံကိန်းအဖွဲ့ဝင်တဦးဖြစ်တဲ့ပူအောင်ဆောင်ရည်အကြီးအကဲဒေါက်တာအောင်ထွန်းသက်ကသတင်းစာရှင်းလင်းပွဲကျင်းပရတာနဲ့ပတ်သက်လို့အခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ
် As was explained by Marshal Sen, the purpose of today's press briefing
ဒီကနေ့သတင်းစာရှင်းလင်းပွဲလောက်ခြင်းရည်ရချက်ကလောလောဆယ်မြန်မာလူမျိုးတုံးတက်ပြတ်မှုနဲ့ဆက်ဆက်ပြီးဘာလင်မှာလုပ်နေတဲ့ညီလာခံနဲ့ပတ်သက်ပြီးပြောချင်တာပါအများသောဆန္ဒအရကျွန်တော်တို့မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တချို့အဲ့ဒီညီလာခံကိုတွားထက်ဖို့ရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့လူတွေဒီညီလာခံကိုတက်ရဖို့ညှိဆိုခံခဲ့ရပါတယ်
။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အစွန်းရောက်အုပ်စုကလုံခြုံရေးကင်းစခန်းတွေကိုစီရင်တိုက်ခိုက်ခံရပြီးတဲ့နောက်မှာနေမျိုးရှင်းလင်းတဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးမွတ်စလင်လူမျိုးတွေကိုလူမျိုးစုအလိုက်ရှင်းလင်းခဲ့ရရောက်ခဲ့တဲ့အခါနိုင်ငံတကာဘက်ကထုတ်ဖော်ပြောဆိုမှုတွေရှိလာခဲ့တဲ့အပေါ်မှာမြန်မာအစိုးရဘက်ကတော့ငြင်းဆန်ထားပါတယ်။ဒီညီလာခံမှာမြန်မာကိုယ်စားလှယ်တွေကိုတက်ရောက်ခွင့်ညှင်းပယ်ခံရတာဟာမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့အမြင်သဘောထားတွေကိုတစုံတရာထိခိုက်စေနိုင်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ပြုံးကေတီနိုင်ကတော့အခုလိုပြောဆိုလိုက်ပါတယ်။
တကယ်ဆိုမြန်မာနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာထိရောက်တဲ့တွေ့ဆုံဆွေးနွေးမှုတွေမရှိသလိုလက်တွေ့ကြပြီးနှစ်ဦးနှစ်ဖက်နားလည်မှုရှိရှိနဲ့ရှေ့ဆက်နိုင်မဲ့ဆွေးနွေးမှုတွေလည်းမရှိပါဘူး။အခုချိန်မှာကျမတို့အနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးပုံမကောင်းမွန်တဲ့နားလည်မှုရဖို့နဲ့မတူညီတဲ့အမြင်တွေကိုတင်ပြခွင့်ရဖို့အတွက်မြန်မာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတက်ရောက်ဖို့မျှော်လင့်ခဲ့ပါတယ်။ပထမဆုံးအနေနဲ့ကျမတို့ကတခြားသူတွေရဲ့အမြင်တွေကိုနားလည်ချင်တာမို့သွားရောက်နားထောင်ကြည့်ချင်တာပါ။ဒါကတာမန်အရက်ဖက်ကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးမှုဖြစ်ပြီးအစိုးရတာဝန်ရှိသူတွေတွေ့ရလည်းမဟုတ်ပါဘူး
။မြန်မာနိုင်ငံကမွတ်စလင်လူမျိုးတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးမွတ်စလင်လူဦးရေ6သိန်းကျော်လောက်နိုင်ငံကနေထွက်ပြေးသွားရတယ်လို့နိုင်ငံတကာဘက်ကပြောဆိုမှုတွေရှိနေပြီးဒီအတွက်အရေးယူမှုတွေပြုလုပ်ဖို့နိုင်ငံတကာဘက်ကလှုပ်ဆောင်နေတာရှိပါတယ်ဒီလိုလှုပ်ဆောင်နေတာမှာလက်ရှိကတော့စစ်တပ်စစ်စင်ရေးကိုတာဝန်ယူကုကဲခဲ့တဲ့မြန်မာတပ်မတော်ဘက်ကဗိုလ်ချုပ်မောင်မောင်စိုးကိုတော့အရေးယူမှုတွေလှုပ်ထားပြီးနောက်ထပ်လှုပ်ဖို့လှုပ်ဆောင်နေတာတွေလည်းရှိနေတာပါဒီအတွက် EU ကောင်ဆောင်တွေအနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်လာနိုင်ဖို့ရည်ရွယ်ပြီးမြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဘာလင်ကြီးလာခံကိုဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတာပဲဖြစ်ပါတယ်။ လူမျိုးတုံးတပ်ဖြတ်မှုတွေရှိနေတယ်လို့နိုင်ငံတကာဘက်ကဆွဆွဲပြောဆိုနေတာနဲ့ပတ်သက်လို့ဒေါက်တာအောင်ထွန်းတက်ကတော့အခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်။
Please give us a space to share our views. We are not stopping anyone.
ကျွန်တော်တို့မြင်တွေကိုလည်းပြောခွင့်ပေးပါကျွန်တော်တို့အနေနဲ့သူတို့သိချင်မြင်နေတာတွေကိုပိတ်ပင်တားဆီးနေတာမဟုတ်ပါဘူးသူတို့မှလည်းသူတို့ခွင့်ရရှိတယ်လို့ကျွန်တော်တို့မှလည်းကျွန်တော်တို့ခွင့်ရရှိပါတယ်ကျွန်တော်တို့ကသူတို့ဘက်လိုက်နေတယ်လို့ဆိုလိုတာမဟုတ်ပါဘူးကျွန်တော်တို့ဆိုလိုချင်တာကသူတို့မှလည်းသူတို့ဘက်ကအမြင်ရှိပါတယ်ကျွန်တော်တို့ကလည်းကိုယ့်အမြင်ကိုပြောပြချင်တာပါ
ယူရေးအရှာဒီအဖွဲ့ဝင်ဖြစ်တဲ့ဒေါက်တာအောင်ထွန်းတက်အနေနဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကတော့မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးအဖွဲ့အနေနဲ့ကိုစားပြုရှင်းလင်းခဲ့တာဖြစ်ပါတယ်ရှင်။မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ပညာရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုဆက်ပြီးတင်ပြပေးကြပါမယ်။ထိုင်းနိုင်ငံက ထိုင်းနိုင်ငံကအထင်ကရတက္ကသိုလ်တစ်ခုဖြစ်တဲ့နီဒာတက္ကသိုလ်ဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ပညာရေးပြပွဲတွေကိုမန္တလေးနဲ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ထိုင်းနိုင်ငံမှာ PhD ဒေါက်တာဘွဲ့တွေစပေးနိုင်ရတဲ့အတွက်နှက်ရွာဆန်သွားတဲ့ထိုင်းပြည်ရင်မင်းမြတ်ဘူမိဘောကိုရိုင်းတီထောင်ပေးထားတဲ့ဒီတက္ကသိုလ်မှာမြန်မာကျောင်းသားတွေလာပြီးတော့တက်နိုင်ရတဲ့အတွက်အခုလိုမျိုးမြန်မာနိုင်ငံကိုရောက်လာတာဖြစ်တယ်လို့တက္ကသိုလ်တာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုတော့အခမ်းအနားကိုကိုရိုင်းသွားပြီးတော့သတင်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံတဖြည်းဖြည်းပြောင်းလဲပွင့်လင်းလာတာနဲ့အများစီးပွားရေးလူမှုရေးပညာရေးစတဲ့ကဏ္ဍစုံမှာယင်းဒီမြုံနံလို့သူတွေလဲတဖြည်းဖြည်းတိုးများလာနေသလိုပြည်ပနိုင်ငံတွေမှာတွားရောက်ပညာသင်ကြားလိုကြတဲ့မြန်မာလူငယ်ကျောင်းသားအရေအတွက်ဟာလဲတဖြည်းဖြည်းများပြားလာနေတာပါဒါကြောင့်လဲအဲ့ဒီလိုအပ်ချက်ကိုသိရှိထားကြတဲ့အနောက်နိုင်ငံတွေအပါအဝင်အင်းကြီးနိုင်ငံတွေကတက္ကသိုလ်ကောလိပ်တွေဟာ Nida Takato Wekipare, Nayua Santore, Time Bingi, Bumiboga, Tudanki, Dream Pramazonchi, PhD, Doctor Buene, the Cha Utu Events and Yamaha Wedi, Pina Yi, a Dre UAB, the Tonguya, Chose Chakunima, Sapien, Titongere, D Takatoma, Nima Jongari, La Tessilure Sanane, Akulu Nimanangola, Chimchichang, Nida Takato, Academy Affairs Sanya, Dudia Ogata, Doctor Rawi Wan, We Ban Widi.
ဒီကူကပြောပါတယ်အဲဘီကော့စ်ဝီဒွန့်ဟက်မင်းနီမင်းမတ်စတူဒင့်အဲ့ဒီညီတော်မှာမြန်မာကျောင်းသားများများဆဆမရှိပါဘူးကျမတို့ကျောင်းမှာတရုတ်လာအိုဗီယက်နမ်ကတချို့နဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယစတဲ့နိုင်ငံတွေကကျောင်းသားတွေတော့ရှိပါတယ်မြန်မာကျောင်းသားတွေလည်းထိုင်းနိုင်ငံမှာပညာလာသင်ကြားခွင့်ရှိသင့်ပါတယ်ဒါကြောင့်ညီတော်အနေနဲ့မြန်မာကျောင်းသားတွေအတွက်ဘယ်လိုအခန်းကဏ္ဍကနေအခွင့
ကိုချင်းလဲဖြစ်ပါတယ်။ညီရာတက္ကသိုလ်ရဲ့ပထမဆုံးခီးစဉ်မှာမန္တလေးနဲ့ရန်ကုန်မြို့တွေမှာပြုလုပ်ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့ကပညာရေးပြပွဲကိုတော့နိုဗိုတက်ဟိုတယ်မှာတင်းငွေတွေကကျင်းပခဲ့တာပါ။ညီရာတက္ကသိုလ်ကိုစိတ်ဝင်စားလို့လာရောက်ကြတဲ့မြန်မာကျောင်းသားတွေကိုပညာသင်ထောက်ပံ့ရေးတွေပါပေးသွားဖို့အစီအစဉ်ရှိတာကြောင့်ကျောင်းသားတွေကိုနေရာတွင်ချက်ချင်းအင်္ဂလိပ်စာအဆင့်တန်းစစ်တာတက္ကသိုလ်မှာတက်လို့တဲ့ဘာသာရပ်အတွက်ဖောင်ဖြိတာတွေပြုလုပ်စေခဲ့ပါတယ်။ညီရာတက္ကသိုလ်ကနေအုပ်ချုပ်ရေးပိုင်းဆိုင်ရာဒေါက်တာဘွဲ့ရရှိခဲ့တဲ့ကျောင်းသားဟောင်းဒေါက်တာနေလင်းဦးကတော့သူ့အတွေ့အကြုံကိုရှင်းပြတာမှာအာရှတိုက်ကကျောင်းနေမှာတက်ချင်းရဲ့အားတာခြင်းနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်။အဲထိုင်းမှာကျောင်းမတက်ခင်တော့ဟိုကျွန်တော် US မှာကျောင်းတက်ခဲ့ပါတယ်။ကျောင်းတက်ခဲ့တဲ့အချိန်မှာဗာများသွားအားတာလဲဆိုတော့သုံးဆန်တိုင်းဟိုဒီအာရှအရှိတိုင်းဘက်မှာပေါ့တက်တဲ့ကျောင်းအနေနဲ့ကထူးခြားချက်ကဗာလဲဆိုတော့တော်တော်များများဆရာဆရာမတွေကလည်းညာတော့ဖြစ်အနောက်နိုင်ငံတွေမှာဟိုကွဲရခဲ့တဲ့ဒါပေမဲ့သူတို့မှာအရှိတိုင်းရဲ့ experience လည်းပိုရှိကြရတယ်ဆိုတော့ဘာသွားတွေ့လဲဆိုကျွန်တော်တို့မှာအရှိ East and West ဆိုဟိုဘာ linkage ကိုအရင် strong ဖြစ်တယ်ဆိုတော့တည်ခဲ့ရတည်တဲ့အခါကျကျွန်တော်လည်းပို့ပြီးတော့ဟိုတက်ဖို့ကဟိုအားတာခဲ့တာပေါ့လေအဲ့ဒါတော့
နိဒာတက္ကသိုလ်ဟာတခြားတက္ကသိုလ်တွေလိုမဟုတ်ဘဲမဟာဘွဲ့နဲ့ PhD ဒေါက်တာဘွဲ့ယူလိုသူတွေအတွေ့တည်သန့်တင်ကြားတဲ့တက္ကသိုလ်ဖြစ်ပါတယ်။ထိုင်းနိုင်ငံကတက္ကသိုလ်တစ်ခုအနေနဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်တာဖြစ်တဲ့အတွက်သူတို့ဘက်ကလိုအပ်ချက်တွေကိုတွေးကြရကြောင်းလဲတက္ကသိုလ်တာဝန်ရှိသူတွေကပြောပါတယ်။ ဒါကြောင့်အဲ့ဒီလိုအပ်ချက်တွေကိုပြင်ဆင်မှုမှန်ပြီးနောက်နေမှာလဲမြန်မာနိုင်ငံကိုလာဖို့ရှိကြောင်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နယူးယောက်ကရွှေပြောင်းလုံသမားတွေအတွက်စီစဉ်ပေးထားတဲ့ e-bike စပိန်အကြောင်းတင်ပြပေးကြပါတယ်e-bike လို့ခေါ်တဲ့လျှက်စစ်အားသုံးစပိန်ဟာနယူးယောက်မြို့ကြီးမှာအစားအသောက်တွေလိုက်ပို့နေတဲ့နိုင်ငံရွှေပြောင်းလုံသားတွေအတွက်ဝင်ငွေရရေးမရှိမဖြစ်လိုအပ်တဲ့အရာဖြစ်သွားပါပြီ။ဒါပေမဲ့လို့ဒီစပိန်တွေကိုနယူးယောက်မြို့ထဲမှာတရားဝင်စည်းဝေးမပေးထားတဲ့အတွက်တခြားအလုပ်ရဖို့ခက်နေတဲ့ဒီဝင်ငွေနှိမ်လုံသားတွေအတွက်အခက်အခဲကြုံနေရပါတယ်။ဒီကြောင့် VOA သတင်းတောက် Raymond Taylor နဲ့ Yiram တို့သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒီလျှက်စစ်စပိန်ကိုမောင်းဒီအသက်60အရွယ်အိုင်မင်းလီဟာတရုတ်အစားအစာတွေကိုနေအောင်မှာတနေ့အခေါက်30 40ပို့နေတာပါသူက
ဝမင်းလန်ကကြောက်ထုံးမှာ
ကျွန်တော်6ရက်တွေကမတန်တော့ပါဘူးပုံမှန်7မျိုးကျွန်တော်မနှင်းနိုင်တော့ပါဘူးနင်းရင်6ရက်နှစ်ဖက်စလုံးနှားပါလေလေ6ရက်နှစ်ဖက်စလုံးမှာ4ဘက်နာယောဂရတာလို့ပါ
ဒါပေမဲ့ဒီလျှက်စစ်စပိန်ကိုတရားဝင်ပိုင်ဆိုင်ခွင့်ရှိပေမဲ့မြို့ထဲမှာတရားဝင်မောင်းပိုင်ခွင့်မရှိတာကြောင့်လူကဒီစပိန်ကိုမတုံးနိုင်ရင်တော့ဘာမှမလုပ်ပဲထိုင်နေနေဒါမှမဟုတ်အခုပို့နေတာရဲ့တဝက်လောက်ပဲပို့နိုင်တော့မယ်လို့ညင်ညူလိုက်ပါတယ်။ဒီနယူးယောက်ကအစားအသောက်ပို့လုပ်သားအများစုကတော့အသက်50 60ရွယ်တရုတ်ကပြောင်းလာသူတွေပါ။သူတို့ဝင်ငွေအတွက်နာယီပေါင်းများစွာအခောက်တွေအများကြီးရအောင်လုပ်ရပြီးအပွင့်ငွေဆောင်းပေးတာလေးတွေပေါ်အားကိုးနေကြရတာပါ။နောက်လျှက်စစ်စပိန်မောင်းလို့တမဒီကွင်းလျံက
တကတ်လေးဆိုဝေးကြီးကိုသွားပို့ရတာဖြစ်လို့ဖြည်းဖြည်းလေးပဲနင်းသွားရင်မှားရဲသူတွေကစိတ်ဆိုးကြရလေမယူတော့ဘူးဆိုပြီးတော့ငွေပြန်တောင်းကြရောပြီးတော့ပို့ပြီးပြန်ရောက်လာရင်လေလူကြီးကစူရာခံရသေးတယ
်တကယ်တော့မနေ့တုန်းကပဲမြို့တော်ဝင်တဲ့ရဲဌာနဘက်ကဒီလက်စစ်စပိန်လမ်းတွေပေါ်နဲ့လမ်းဘေးပလက်ဖောင်းတွေပေါ်တပ်မောင်းတာကအန္တရာယ်ကြီးတယ်လို့ကန့်သတ်လိုက်ပြီးဖန်ခံထည်ရင်စပိန်သိမ်းပြီးဒေါ်လာ900ဒိုင်းရဖို့အမိန့်ချလိုက်ပါတယ်ဒီပေါ်你要必须不留到他们家家里抢留个。
那这时候全部的下来的需要钱。
古罗等看那个转来人，转到路里呢，另外一老老路压他那里工作了不表，古罗另外一啥送过来呢？你到了俺呀，等几年帮了人，到了这汤家让恁那多了不表。
这边设备皮都稳上也，西门这个独立个嘞。古罗这些设备按你级别标呢，爸妈就是蛮好铺了，古罗是吧嘞
？This kind of crackdown forcing workers out of work.
这里面那木里将六个毛里个六条 PRP 都骗你玩嘞。新一年的米达斯台湾股暴跌，新一年的加庄衰差都撇多少？
这里个实际
，It's largely these very privileged wealthy residents.
这个到底困住干？强大家的牛顿牛大几里干的娱乐？人家水表大楼家的，因为一年内奥切六个毛里包，你准到底哪家了吧？ဒီလိုမာရီကအင်္ဂလိပ်စာရောမှာကောင်းကောင်းသိမ့်မတက်ကြပါဘူး။ဝင်ငွေကလည်းရန်ကုန်နည်းနည်းလေးရကြတော့ဒီဖိနစ်ခံရတာတွေကိုပြန်ပြီးတော့ရင်ဆိုင်ဖြည့်ရှင်းဖို့နိုင်ငံရေးအားမရှိဘူးပေါ့ဗျာ
။ဒါပေမဲ့တနာဤမိုင်20နီးပါးနှုံးနဲ့မောင်းနိုင်တဲ့ဒီလက်စစ်စပိန်ကြောင့်နယူးယောက်လမ်းသွားလမ်းလာအများကတော့စိုးရိမ်မှုရှိနေပါတယ်။နယူးယောက်မြို့သူလာနာရေးဘတ်က
They never stop on the red
သူတို့ကမီးနေရင်ဘယ်တော့မှရက်မပေးဘူးရှင်။ကြွေးကျင်နိုင်လဲကြွေးကြပါသေးတယ
်။နယူးယောက်မြို့သားဘေးမက်ကိုဝန်ကလည်း
I'm very sympathetic because I know what it
သူတို့ကိုအများကြီးစာနာမိပါတယ်။သူတို့ခက်ခက်ခဲခဲအလုပ်လုပ်ကြရတာအကြောင်းပါ။ပြီးတော့သူတို့လုံနိုင်သမျှအချိန်အများကြီးပို့နိုင်အောင်လည်းလုံပန်းရသေးတာကိုဒါပေမဲ့လည်းလမ်းဘေးမှာလမ်းလျှောက်နေသူတွေကိုတော့နည်းနည်းလေးသတိထားပြီးထဲ့တွက်ပေးသင့်ပါတယ
်။တကယ်တော့ဒီအစားအစာပို့တဲ့လုပ်ငန်းလုပ်နေတဲ့လူသမားတူဖြစ်တဲ့လီချန်လီယူအနေနဲ့တရုတ်ကသူ့အမေကိုငွေပို့နိုင်ဖို့အတွက်တရက်ကို12နာရီနဲ့တပတ်မှ5ရက်6ရက်အထိလုပ်နေရကနောက်ဘလောက်ကြာကြာသူဆက်လုပ်နိုင်မယ်ဆိုတာမသေးကြပါဘူး။ဒီပစ္စည်းပို့လုပ်သားသမဂ္ဂအဖွဲ့ဝင်တယောက်ဖြစ်လာတာမို့ဒီအလုပ်တရားဝင်လွတ်ခွင့်ရဖို့တိုက်ပွဲဝင်သွားမယ်လို့ဆိုပါတယ်ခင်ဗျာ။
ကိုဝင်းမင်းပါရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လင်းပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဖေဖော်ဝါရီလ26ရက်နေ့တနင်္လာနေ့ညပိုင်းအတွက်ဒုတိယပိုင်းညဝက်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ19 kHz 15453ညဖိုင်းဒိုမီတာ25 kHz 11803ညဖိုင်းဒိုမီတာ32 kHz 933ဖိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းကမှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာကတော့
ဒီနေ့ကျွန်တော်ပြောချင်တဲ့ယုံကြည်ရာလေးကတော့စိတ်ပိုင်းဆိုင်ရာရင့်ကျက်တည်နေအောင်လေ့ကျင့်ခြင်းဆိုတာပါအခုခေတ်ကဘာကြီးမှာရုပ်ဝတ္ထုပိုင်းဆိုင်ရာတွေအမကန်တိုးတက်ပြောင်းလဲလာတာနဲ့အမျှစိတ်ပိုင်း
သူယုံကြည်ရာအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်တနင်္လာရီတိုင်းဒဝဲဒေသမှာအကောင့်ထဲပေါ်ဖို့လုံနေတဲ့ဒဝဲအထူးစီးပွားရေးစုံစီမံကိန်းကိုရင်းနှီးမြှုပ်နှံမဲ့သူအလုံးလောက်မရှိတဲ့အတွက်နှစ်အတော်ကြာရန်နာထရာကနေအခုတော့ပြန်ဆတော့မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒါကြောင့်လဲစီမံကိန်းစမယ်ဆိုကြတဲ့ကိုကရှိနေခဲ့တဲ့အခြေတင်ဖြစ်စရာကိစ္စရပ်တွေကိုအရင်ဖြေရှင်းဖို့အရက်ဖတ်လူမှုအဖွဲ့အစည်း36ခုပူးတွဲလက်မှတ်ရေးထိုးပြီးအစိုးရကိုတင်ပြတောင်းဆိုထားပါတယ်။အဲ့ဒီအဖွဲ့တွေထဲမှာပါတဲ့ဒဝဲဖွံ့ဖြိုးတိုးတက်ရေးအဖွဲ့ DDA ကကိုတန့်စင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။
ဘူးကစီမံကိန်းပြန်ဆမယ်ဆိုတော့စီမံကိန်းကဘယ်တော့ပြန်ဆမယ်လို့ဦးတန်းစင်တို့သိထားလဲ
။ကျွန်တော်တို့သိရတော့မီဒီယာတွေမှာပါတဲ့အင်တာဗျူးတွေရတော့ဧပြီလလောက်မှာပြန်ဆမယ်ပေါ့နော်။အဲ့လောက်တော့အကြံပြုသိထားပါတယ်ခင်ဗျာ
။ဟုတ်ဘယ်တုန်းကရက်ထားတာလဲ။ဘာကြောင့်ရက်ထားတာလဲ
။စီမံကိန်းတော့ကျွန်တော်တို့2023နောက်ပိုင်းလောက်နေဆက်ပြီးတော့ဒီကြားထဲမှာဘာမှအကောင့်တွေပုံမှန်မရှိဘူးပေါ့နော်။ရက်ထားတဲ့ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့။ဆိုတော့ဘာကြောင့်ရထားလဲဆိုတော့အကြောင်းကြီးကတော့ကဒီဒီမကိဟိုစအောင်တဲ့ပေါ်ချွေနေနေပြီးစပြီးတော့အခုချိန်ထိဒီဟိုလုံလောက်တဲ့ရင်းနှီးမြှုပ်နှံမဲ့သူတွေကိုမဖိတ်ခေါ်နိုင်တာပေါ့ဗျာပြီးတော့တခုကကြေတနာကအောက်ချီမှာဒီဒေတာခံနေတဲ့မြေပိုင်ဆိုင်မှုဟိုအငင်းပွားမှုကြေတနာတွေပြီးလို့ရှိရင်ဒီနာရှိမကိနဲ့ပတ်သက်ပြီးတော့ဝင်ရင်းမြေတာမှုမရှိတဲ့ဟိုအချက်တွေကြောင့်လို့ကျွန်တော်အဓိကအင်ဂျာညင်ပါတယ
်ဟုတ်အခုအထိကသူတို့လုတာက2008ကနေစပြီးတော့လက်မှတ်ထိုးတယ်2019မှာအပြီးဆိုတော့အခုကဘယ်အဆင့်ထိရောက်နေပြီလို့ကိုတန့်စင်တို့သိထားလဲ
အမှန်တော့ဒီကနေဦးတော့2008ခုနှစ်မှာဒီအီတလီယန်ထိုင်းနဲ့မြန်မာဆိုရ MOU ထိုးပြီးတော့ဒီအကောင့်တက်ခေါ်ရဲပထမစီမံကိန်းပြန်ပေါ့ဒီဒီထိုင်းဘက်ကဒီအီတလီယန်ထိုင်းဘက်ကုမ္ပဏီဘက်ကနေပြီးတော့အဆိုပြုထားတဲ့အစီအစဉ်တိုင်းဆိုလို့ရှိရင်ဟိုပထမအဆင့်ရဲ့ဟိုကနေဦးအလုပ်တွေလောက်ပဲလုပ်နိုင်သေးတယ်ဒီနေ့မျိုးကျွန်တော်တွေ့ရဒီပထမအဆင့်အတွက်မှာဒီဒီစီမံကိန်းတွေကိုတော့အတိုင်းပဲဆိုတော့ချက်သွားမယ်ဟိုဖောက်တဲ့လမ်းပါတယ်ပြီးလို့ရှိရင်ဒီအရင်နဲ့ရှေ့ကံပါမယ်ပြီးလို့ရှိရင်ဒါပေးဆက်ရုံလို့ဒီလောင်းတမန်စီမံကိန်းတို့အဲ့လိုမျိုးတွေပါတယ်ဆိုတော့ကျွန်တော်တို့မျက်မြင်ကတော်တော်များများတော့လုံးဝအကောင့်တွေပုံနိုင်မှုမရှိသေးတာတွေ့ရပေါ့။အမှလမ်းတော့ဖောက်ပြီးပြီတော်တော်လည်းပဲကျွန်တော်တို့ဒီမိသားလမ်းအဆင့်မရှိသေးတော့
ဟုတ်ကဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဖွဲ့ပေါင်းစုကနေပြီးတော့တောင်းဆိုထားတဲ့စာထဲမှာလည်းပဲအဓိကအချက်၅ချက်ကိုထောက်ထားတယ်အဲ့ထက်မှဒီလေယာဉ်မြေပြဿနာတွေဟလာအရာတွေကိုဖြေရှင်းဖို့ဆိုတော့ဒီမှာလေယာဉ်မြေပြဿနာမြေကတွေအများကြီးတင်စီခံရတာဒီပြဿနာတွေကကိုတန်းစင်တို့ပြောသလိုအလုံးစုံအပြည့်အဝဖြေရှင်းလို့ရနိုင်ပါမလား
တကယ်တော့ကျွန်တော်တို့ဒီငါဒီနောက်တောင်းဆိုတာအချက်တွေမှလည်းပါတယ်เนาะဒီဒေတာကံတွေရဲ့ဆန္ဒသဘောထားနဲ့သူတို့ကျေဟိုပါပူပေါင်းပါဝင်မှုသူတို့ရဲ့အဆုံးဖြတ်ချက်ချတဲ့ဟိုဖြစ်စဉ်မှာပါဝင်နိုင်တဲ့အတွက်ကျွန်တော်ချင်းတဲ့အရေးကြီးတယ်ပေါ့။ဘာကြောင့်လဲဆိုတော့100 square kilometer ဒီဧကအထက်ကျွန်တော်တို့5,000လောက်ဟို area ကြီးထဲမှာရွာတွေဥယျာဉ်ခြံတွေတကယ်တော့အများကြီးပါနေတယ်ပေါ့။ဆိုတော့ဒီဟာတွေကိုတကယ်ဟိုကြောင်းရွှေ့ပြီးတော့နေရာချတာကိုပြင်ဆင်ရတယ်။ပြောသလောက်မလို့ရတဲ့ကိစ္စပေါ့။ပြီးရင်ဒီ data ခံနေရတော့သူ့ရဲ့လူရင်းစာကြည့်နေရတဲ့နေပြီးတော့အလုံးစားခဲ့ပြီးတော့နေရာစစ်ကိုကြောင်းရွှေ့ဖို့ရတကယ်ဖြစ်နိုင်ပါမလားပေါ့နော်ဒီအပီတရားမျှတမှုရှိတဲ့ ကိစ္စတစ်ခုလားဆိုတော့ကျွန်တော်တို့ကအစိုးရအနေနဲ့ပြန်စဉ်းစားဖို့လိုပါတယ်ဆိုတော့ဒီလိုနေရာမျိုးမှာခုနကဒီဆန္ဒသဘောထားတို့ဒေသခံတွေနဲ့အတိုင်ပင်ပြီးတော့သူတို့ရဲ့ဒီထုတ်ပြန်တဲ့အတိုင်ပင်ဆိုတော့သူတို့ဒီလိုက်ပြီးအကောင့်ထဲပေါ်တင်လို့ရှိတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစီမံကိန်းရအကြီးပဲအမေရိကန်ဒေါ်လာတန်ပေါင်း 1600 လောက်သုံးပြီးတော့လုပ်မဲ့စီမံကိန်းကြီးဆိုတော့တကယ်ကဒီစီမံကိန်းကြီးအောင်မြင်ဖြစ်ရင်ကောဒေသတွေနောက်ဆုံးတိုင်းပြည်တွေတကယ်ကျိုးရှိတဲ့အခြေအနေရောက်မလာနိုင်ဘူးလားခင်ဗျ။
ဒီအဓိကကတော့ကျွန်တော်သုံးသပ်တာဒီစီမံကိန်းကဟိုပတ်စံဒီကြေဘလောက်ရင်းနှီးမြှုပ်နှံမယ်ဆိုတာအဲ့ဒီစီမံကိန်းမှာပါလို့ပြောရတာအပါမလဲဘယ်လိုဖြစ်ဖြစ်လုပ်ရမလဲနဲ့ဒါရဲ့ဟိုအရေးဘလောက်ကြီးအောက်ပန်ဖြစ်စီမဲ့ဆိုတဲ့အချက်ကကျွန်တော်ထင်တာဟိုအရေးကြီးရပေါ့။တော့ဒီစီမံကိန်းမူလအစီအစဉ်မှာဟိုကြည့်လို့ရှိရင်ကျွန်တော်လေဘာအင်တက်ချက်ဖြစ်တဲ့ကဒီအလုပ်သားဦးကြီးအများကြီးလိုတဲ့ဆက်ရုံအမျိုးအစားမျိုးတွေတော့မတွေ့ရဘူး။အဓိကရေနံဓာတ်ဥဆက်ရုံအမျိုးအစားတွေပေါ့။တော့ရေနံဓာတ်ဥဆက်ရုံအမျိုးအစားလည်းဘာကြောင့်ဒီစီမံကိန်းမှာဆက်သွင်းပြီးတော့ဒီဆောက်ချိန်လဲဆိုလို့ရှိရင်ဒီတိုင်းနိုင်ငံမှာကြာလို့ရှိရင်ဒီဥပဒေအလုပ်ထုတ်လုပ်နေတွေဟာကျင့်ကြတဲ့အတွက်ဒီနိုင်ငံမှာဒီလိုအငြင်းငြမ်းမှုပမာဏဟိုဒီများတဲ့ဆက်ရုံအမျိုးအစားတွေဟာထပ်ပြီးတော့ဒီဆောက်ဖို့အတွက်တိတ်မလွယ်ဘူးတော့ဒီစီမံကိန်းတင်ကြတဲ့ခါကျတော့ဒါမျိုးကမှနိုင်ငံမှာဒီလာလုပ်ရှင်တဲ့အတွက်ဒီစီမံကိန်းဒီဆက်မှုတို့စီမံကိန်းကမှဒီအဓိကအခြေကျွန်တော်ယူနေတယ်။ငံဓာတ်ဥဆက်ရုံမျိုးစားတွေပဲအခြေပြုပြီးတော့ဒီဒီဇိုင်းလုပ်တာအတွေ့ရပေါ့နော်။ဆိုတော့ဟိုအလုပ်အခွင့်အလမ်းနဲ့ပတ်သက်ပြီးခုနဒေတာရှိပိုင်းနဲ့ပတ်သက်ပြီးတော့ပြောလို့ရှိရင်ကျွန်တော်တို့ဒေတာရဲ့အဓိကဟိုစီးပွားရေးလုပ်ငန်းကြတော့ဒီဆိုင်ကျူးရေးကိုရေလုပ်ငန်းလို့ရှိရပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်တဲ့ဟိုဆက်ရုံမျိုးစားတွေကြတော့ဟိုသိကြတာကြီးမတွေ့ရဘူး။တော့ထိုင်းမှာရွှေပြောင်းလို့ဒီမှာနေအလုပ်တော့လုပ်တဲ့လူတွေကလည်းမာဆိုင်လို့ပါတော့မှဒီရေထွက်ကုန်ဒီစီးလုပ်ငန်းလေးမှာပဲကျွန်တော်သွားလုပ်ကြတယ်။တော့ဒီရေတရားသာသာလည်းဒီမှာနိုင်ငံသွားတဲ့ရေတရားသာသာပဲလူလည်းမာနိုင်ငံသွားပြီးတော့လုပ်တဲ့ဒီအလုပ်သားတွေပဲဆိုတော့ဒီလိုဆက်ရုံမျိုးစားတွေဒါမျိုးကနိုင်ငံမှာဖြစ်လာရင်တော့ကျွန်တော်တို့ဒီလူတွေအတွက်ရောခုနကဒီတိုင်းပြည်စီပွားရေးအတွက်ရောကျွန်တော်တို့အကျိုးရှိမယ်လို့ပြောလို့ရတယ်။ဒီလိုမျိုးခုနကဒီဒေတာရဲ့အမူလစီးပွားရေးနဲ့ဟိုဒါသာတမဖြစ်တဲ့ဟာမျိုးခုနကဒီလူတိုင်းရာအများကြီးမခံအားနိုင်တဲ့ဆက်ရုံမျိုးစားတွေကြီးပဲဆိုရင်တော့ကျွန်တော်တို့ဒီအချင်းတလောက်ပြောတလောက်အကောင်းလာမှာတော့မဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့အစိုးရဘက်ကနေပြီးတော့ဟလာတိုင်းကြီးလုံးဖွံ့ဖြိုးတိုးတက်ရေးတွေဒီစီမံကိန်းကိုဆက်ပြီးတော့အကောင့်ထဲဖော်မယ်ဆိုရင်ကောဘယ်လိုတွေဆက်ဖြစ်လာနိုင်တယ်လို့ကိုသတ်စင်လို့ခန့်မှန်းလဲ
ဒီအခုကတော့အကောင့်ထဲဖော်မယ်လို့ဆိုလာရတဲ့အတွက်ကျွန်တော်တို့ကလည်းဒီဒီဖောက်ရှိခုနေလောက်ကနေစားလို့ဆိုတော့တကယ်ဟုတ်ဘူးအလေးလာတော့တက်ခဲ့တယ်ဒီစီတူတိုင်းလုပ်ခဲ့တဲ့ဒီချက်တွေကိုခဏချောက်ပြီးတော့ဒီအစိုးရကဒီမှန်ကြီးကိုပြန်အောင်ထဲပေါ်ဖို့စဉ်းစားမယ်ဆိုရင်တော့ဒီအချက်၅ချက်ကတော့အရေးကြီးတယ်ပေါ့ဒီအချက်၅ချက်ကိုမချစ်မနေဒီပြန်တုံးတက်ပြီးတော့လုံနိုင်မှသာခုနကဒီအရင်ဖြစ်ခဲ့တဲ့ပြဿနာမျိုးတွေကိုရှောင်လွှဲနိုင်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီအရေးကြီးတဲ့အကြံပြုချက်အနေနဲ့ကျွန်တော်ထုတ်ပြန်ခြင်းဖြစ်ပါတယ်ဆိုတော့ဒီအလုပ်ချင်းကလုပ်ချင်းဆုံးဖြတ်ခြင်းမဖြတ်ခြင်းရတော့ခုနကဒီအစိုးရနဲ့ဒီသက်ဆိုင်ဒီသက်ဆိုင်ဒီကူတွေအခြေချင်းကြားထဲမှာကျွန်တော်ပြန်လည်ပြီးတော့ဆွေးနွေးညှိနှိုင်းရမယ့်ကိစ္စလို့ကျွန်တော်မြင်တယ်ဒါပေမဲ့ဒီဟာကိုပြန်လုပ်ဖို့စဉ်းစားမယ်ဆိုရင်တော့ကျွန်တော်တို့ဒီအကြံပြုချက်အထဲမှာပါတယ်ဒီငါးချက်ကတော့ဒီမချစ်မနေစဉ်းစားထားဖို့အရေးကြီးပါတယ်
ကိုကြော်ကြော်သိန်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့တနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမြတ်မို့စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ2024အိုလံပစ်မှာ e-sport ကိုတရားဝင်အားကစားနည်းတစ်ခုအနေနဲ့ထည့်သွင်းဖို့စဉ်းစားနေချိန်မှာပဲဂျပန်နိုင်ငံမှာတော့ကျေးစား e-sports ကစားသမားတွေကို license တွေထုတ်ပေးနေပါပြီ။လောင်းကစားအားမပေးတဲ့ဂျပန်ဥပဒေကြောင့် e-sports ကစားနည်းမှာတခြားအာရှနိုင်ငံတွေထက်နောက်ကျနေတာကြောင့်အခုတော့ချွင်းချက်နဲ့ဥပဒေပြင်ဆင်ပြီး e-sports ပြိုင်ပွဲကြီးတွေကိုကျင်းပခွင့်ပြုလိုက်ပါပြီ။အခုမှအမိလိုက်နေတဲ့ဂျပန်နိုင်ငံက e-sports လှုပ်ရှားမှုအကြောင်းကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ဂျပန်နိုင်ငံမှာလေဒီ e-sports ပြိုင်ပွဲတွေမှာကျေးဇာဝင်ကစားနိုင်မဲ့ကစားသမားတွေကိုအခုမှတရားဝင်ကစားခွင့် license ထုတ်ပေးတယ်တဲ့ကိုသားညုံကြီး
ဂျပန်မှာဗီဒီယိုဂိမ်းလုပ်ငန်းတွေအများအောင်မြင်နေတာမဟုတ်လားဗျ။အခုမှကြေးစား e-sports ကစားသမားတွေကိုအသီးမပြုတ်ရဲဆိုတဲ့သဘောလား
။ဂိမ်းဆက်တွေ၊ဂိမ်းဆော့ဖ်ဝဲတွေပိုင်းမှာရှေ့ပြေးနေပေမဲ့လည်း e-sports ဘိုင်းမှာကျတော့ဂျပန်ကတစ်ကမ္ဘာလုံးထက်ကိုနောက်ကျတယ်ပြောရမယ်ရှင်။အဓိကအကြောင်းကတော့ဒီဂျပန်နိုင်ငံရဲ့လောင်းကစားဥပဒေကြောင့်ပဲ။လောင်းကစားကိုအားမပေးတဲ့ဥပဒေကြောင့်မို့လို့ဒီကစားပွဲတွေမှာငွေကြေးအမြောက်အများစုချတာတို့အခကျင်းငွေယူပြီးတော့ဂိမ်းကစားတာတို့ခွင့်မပြုဘူးလေ။ e-sports ဆိုတာကလည်းတိတိအတိုင်းပဲ။ကျေးစားကစားသမားတွေဆိုရင်စုကြေးရဒေါ်လာတောင်းသိန်းချီပြီးရကြတာမလား။အခုတော့ကျွမ်းကျင်တဲ့ e-sports ကစားသမားတွေကို trainer နဲ့ license တွေထုတ်ပေးပြီးဆိုတော့တရားဝင်ကျေးစားကစားသမားလုပ်လို့ရသွားပြီပေါ့
။ကောင်းတာပေါ့မဆွေမော။ e-sports က2024 Olympic ပွဲကြလို့ရှိရင်တရားဝင်အားကစားပြိုင်ပွဲတစ်ခုအနေနဲ့ပါလာတော့မှာမဟုတ်လား။တရုတ်တို့တောင်ကိုရီးယားတို့မှာဆိုလို့ရှိရင် e-sports ပြိုင်ပွဲတွေကတိတ်ကိုကြီးကျယ်လုပ်ကြတာ။ကျေးစား e-sports ကစားသမားတွေကလည်းအများကြီးရှိတယ်။
e-sports ဆိုတာမျိုးကဒီ game တစ်ခုကိုအဖွဲလိုက်ဝိုင်းကစားပြီးပြိုင်ကြရတဲ့ကစားနည်းမျိုးလေနောက်တစ်ခုရှိတာကဂျပန်က game ကစားတဲ့သူအများစုကတယောက်တည်းကစားတဲ့ game မျိုးတွေကိုပဲကစားကြတာများတယ်ဒီ online ပေါ်မှာအများနဲ့ပေါင်းပြီးတော့မှကစားတဲ့ game မျိုးတွေကဂျပန်မှာတိတ်ပြီးတော့ခင်မစားဘူးတဲ့အဲဒါကြောင့်လဲအခုဆိုလို့ရှိရင်ဒီဂျပန်မှာ Jetsu ဆိုတဲ့ဒီ e-sports တမကကိုဖွဲ့ထားပြီ Jetsu ကပဲGame Party Japan 2018 ဆိုပြီးတော့မှ eSports ပွဲကြီးကို February လဆန်းတုန်းကစီစဉ်လုပ်ခဲ့သေးတယ်။ Japan eSports တမကရဲ့ဒုတိယဥက္ကဋ္ဌ Hirokazu Kamamura က eSports ကစားသမားတွေရဲ့အတန်တွေကိုနားထောင်သွားပြီးတော့နောက်ထပ်အစီအစဉ်တွေလုပ်ပေးမယ်လို့အခုလိုပြောပါတယ်။
IP ホルダーの方と e スポーツ団体が一緒になって世界で初めての構造を作ったとは言ってるんですけども、じゃあ
e sports ကစားသမားတွေရဲ့အတန်ကိုကြားတဲ့နှလောက်မကြားကြသေးဘူးလို့ကျွန်တော်ထင်တယ်။ကစားသမားတွေရဲ့အရည်အသွေးပိုပြီးတောက်ပြောင်အောင်အားပေးနိုင်မယ့်အခြေအနေမျိုးဖန်တီးဖို့ကျွန်တော်တို့ကရည်ရွယ်ထားတဲ့အတွက်သူတို့ရဲ့ဆန္ဒကိုလည်းကျွန်တော်တို့ကနားထောင်ပါပါ။အဲဒီကနေနောက်ထပ်တိုးတက်အောင်လုပ်သွားမှာဖြစ်ပါတယ်
။ Japan e sports တမကကကျေးဇူးအဆင့်ကစားနိုင်တဲ့သူတွေကို license ထုတ်ပေးနေပြီဆိုတော့ e sports ကိုကစိတ်ဝင်စားသူတွေလည်းပိုပြီးတော့များလာမယ်လို့သူတို့ကမျှော်လင့်ထားတယ်ရှင်။
ကမ္ဘာတဝန် e-sports ပရိသတ်က2019အကုန်ဆိုရင်တန်း300လောက်ရှိမယ်ဆိုပြီးတော့ခမန်းထားကြတာမဟုတ်လားအထူးသဖြင့်အာရှနဲ့အမေရိကမှာပရိသတ်တွေအများကြီးရှိနေပါတယ
် Hirokazu Hamamura ကလည်းဒီဂျပန်မှာကျေးစား license ရထားသူတွေအတွက်ပွဲတွေကိုပို့ပြီးလုပ်နိုင်မယ်ဆိုရင်နောက်ထပ်ကျွမ်းကျင်တဲ့သူတွေအများကြီးထပ်ပေါ်လာနိုင်တယ်လို့ပြောပါတယ်
皆さんがしっかりライセンスを取り更新をし続けてくれるならば
けど継続ライセンスやった人を補びレカンらじゃめなおた通らじゃめそういん倒ね地びもほうやの倒ね地で準陣がざ玉類立びぽらばれめ
e-sport がざ玉類をあぴれてゲームコミュニティで著名がれまねさうますめもわ e-sports 変更類がプレイザー倒倒地びろあぴれ壊滅でするろ裂まやんがれまねうやめ庁舎が類れやめe-sport ပွဲတွေကို TV ကနေဓာတ်ရိုက်ထုတ်လွှင့်ပြသခွင့် license ကြီးတွေလည်းရမယ်။ပစ္စည်းအယောင်ဝင်ငွေရမယ်။ရနိုင်မဲ့ဝင်ငွေတွေကတော့အများကြီးပဲ
။ Activate ဆိုတဲ့ဒီဈေးကွက်သုတေသနအဖွဲ့ရဲ့ခန့်မှန်းချက်အရဆိုရင်တော့2020ခုနှစ်မကုန်ခင်မှာဒီ e-sports ကနေရမယ်ဒီကမ္ဘာတဝန်းနှစ်စဉ်ဝင်ငွေကဒေါ်လာ5ဘီလျံလောက်ရှိမယ်တဲ့ကိုသားညုံရဲ့
။ဂျပန်ရဲ့လောကစားဥပဒေနဲ့အရင်ကညှိနေလို့ဂျပန်မှာ e-sports ကစားနည်းကိုတရားဝင်ခွင့်မပြုခဲ့ပေမဲ့အခုတော့ခွင့်ပြုလိုက်ပြီဆိုတော့နောက်တစ်နှစ်နှစ်နှစ်ဆိုလို့ရှိရင်ဂျပန်ကအဓိက e-sports ပြိုင်ပွဲကြီးတွေကျင်းပတဲ့အင်ရှင်ဖြစ်လာတော့မှသိကြတယ်ဗျ
။နိုင်ငံတကာ e-sports federation ကတာဝန်ရှိသူလီယိုပိုချောင်းကလည်းအဲ့လိုပဲပြောတယ်ရှင
့် Even e-sports organizers have also joined the Japan movement, the Jetsu movement, Japanese Sports Union. And now
e-sport ပြိုင်ပွဲတွေကစီစဉ်သူတွေတောင်ဂျပန် e-sports တမကနဲ့ပူးပေါင်းလှုပ်ရှားပါဝင်လာကြပါပြီ။ဂျပန်က e-sports ပုံစံကတိတ်ကိုထူးကြပါတယ်။ဒီပုံစံကဂျပန်နိုင်ငံရဲ့ e-sport တိုးတက်အောင်ထောက်ကူဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ဒီကစားနည်းမှာဂျပန်ဟာမကြခင်ထိပ်တန်းနိုင်ငံတစ်ခုတောင်ဖြစ်ကောင်းဖြစ်လာနိုင်ပါတယ
်။အာရှမှာရေပန်းစားတဲ့ e-sports game တစ်ခုဖြစ်တဲ့ Street Fighter game ရဲ့ producer Tomoaki Ayano ကလည်းဂျပန်နိုင်ငံရဲ့ e-sports ပို့ပြီးတော့တိုးတက်လာဖို့ပဲရှိတယ်လို့မျှော်လင့်နေပါတယ်
။just to you ですね新しい団体もできまして license も発行されることになりました。で今回の大会も
အခုဆိုရင်ဂျပန်မှာ e-sports သမဂ္ဂရှိလာပါပြီ။ကြီးစားအဆင့်ကစားနိုင်သူတွေကိုလိုင်းစင်တွေထုတ်ပေးနေပါပြီ။အနိုင်ရတဲ့ကစားသမားတွေအနေနဲ့လည်းစုကြေးရပိုင်ခွင့်ရှိလာပါပြီ။အခု2018ခုနှစ်ကနေဂျပန်ရဲ့ e-sports အနာဂတ်ပိုးပြီးတော့တောက်ပဖို့ပဲရှိတယ်လို့ကျွန်တော်တို့ခန်းစားရပါတယ်
။ e-sports အတွက်ဂျပန်မှာပြင်ဆင်လိုက်တဲ့ဥပဒေကြောင့်မို့လို့စုကြေးဒေါ်လာတောင်းသိန်းချီပေးတဲ့ e-sports ပြိုင်ပွဲကြီးတွေကိုဂျပန်မှာကျင်းပခွင့်ရသွားပြီ။ဒီထက်ပိုပြီးတော့အရေးကြီးတာကဒီပြိုင်ပွဲဝင်အဆင့်ရှိတဲ့ကစားသမားတွေအနေနဲ့တရားဝင်ပြိုင်ဆိုင်ခွင့် license ရနိုင်ကြပြီလေ။
ဂျပန် e-sports သမဂ္ဂတာဝန်ရှိသူတွေပြောနေပြောရမယ်ဆိုရင်တော့ဂျပန်ကတော်တဲ့ e-sports ကစားသမားတွေအနေနဲ့တခြားအာရှနိုင်ငံတွေကကစားသမားတွေလိုပဲကြော်ကြားနိုင်ကြတော့မယ်။ဝင်ငွေကောင်းကောင်းရနိုင်ကြတော့မယ်ဗျ။ဒါရောမှအသက်15နှစ်အောက်ကဆိုရင်ကြီးစားအဆင့်ကစားနိုင်တယ်ဆိုတဲ့ဂုဏ်နဲ့ကစား권ပေးထားတယ်။ငွေကြေးယူပြီးတော့ကစားလို့မရသေးဘူး
။ Pro Gaming License ကြီးစားကစားသမား License ကတက်တန်းနှစ်နှစ်အနည်းဆုံးရှိပါတယ်။ဒီတရားဝင်စီစဉ်တဲ့ပြိုင်ပွဲကြီးတွေမှာကောင်းကောင်းကစားနိုင်တဲ့ကစားသမားတွေအနေနဲ့အားကစားစိတ်သက်ရှိရပါမယ်။ဒီဂျပန်ရဲ့ e-sport ကိုတိုးတက်အောင်လုပ်ပါမယ်ဆားတဲ့အချက်၄ချက်ပါတဲ့ဝန်ခံကတိရေးရသလိုပဲနောက်ဒီ training သင်တန်းတို့တက်ပြီးတော့မှကြီးစားကစားသမား license ကိုရပါတယ်။အဲကြောင့်မို့လို့ဒီလောက်စီကံတင်းကျပ်ထားတာကဂျပန်မှာ e-sports ကစားနည်းတိုးတက်စေဖို့အထောက်အကူဖြစ်ရဲ့လားလို့တချို့ကလည်းမေးခွန်းထုတ်နေကြပါတယ်ရှင်။မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်သောတာရှင်များရှင်ဒါမဲ့အင်္ဂါညတဲ့လေလိုက်အစီအစဉ်ဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲနားဆင်ပါရှင
်နိုင်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေခက်ခိတ်စိတ်တွေ့လာရတာနဲ့အတူနိုင်ငံတော်ဘလောက်ဆူဆူရွာရွာဖြစ်နေကြပြီလဲကျွလွန်သူတွေကဘယ်လိုအခြေအနေတွေကိုအခွင့်ကောင်းယူနေကြပါသလဲ VOE ရဲ့အင်ကာနစ်ညာပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ကိုယ်တိုင်ကြုံတွေ့ရတာတွေပဲဖြစ်ဖြစ်ဒီအပေါ်ရှုမြင်ချက်တွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါတယ်ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOE ရဲ့တယ်လီဖုန်းနံပါတ် 1-332-382-5554ကိုဆက်သွယ်နိုင်ကြသလို VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုလည်းတော်တာရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားနိုင်ကြပါတယ်။အင်္ဂါညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်နဲ့အားလုံးကိုဖိတ်ခေါ်ပါရစေ
။မနက်ပြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညချမ်းအပတ်စဉ်ခန္ဓာအစီအစဉ်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့မရေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ Buckingham နန်းတော်မှာကျင်းပတဲ့ Fashion ပြပွဲပြီးတော့ Sports Illustrated အကစား Magazine ရဲ့ရေကူးဝတ်ဆောင်ထူးတို့မှာဒီနေ့မြန်တဖုံရှင်ကပြသပါလေဒီလိုမျိုးကဘာဒေါ်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတဲ့သူကြောပြပေးသွားပါမယ်ခရစ်စတာတော်ဝင်မိသားစုတွေကမင်းနာဝီလျံရဲ့ဇနီး Cambridge မျိုးစားကတော့ Kate နဲ့မြေမာကြီးအလစ်ဇဘက်ရဲ့သားလဲတော်ဆက်ပြီးတော့ဝီလျံမြေလဲဦးလေးတော်ဆက်တဲ့မင်းသားအန်ဒရူးရဲ့ဇနီးဖြစ်သူဆိုဖီတို့နှစ်ဦးပေါင်းပြီးတော့ဘက်ကင်မ်နန်းတော်မှာဖက်ရှင်ပြပွဲတစ်ပွဲကျင်းပတော့ဖက်ရှင်ရဲ့အမှုပညာလောကကနာမည်ကျော်တွေတက်ရောက်လာခဲ့ကြပါပြီ။သူတို့နှစ်ဦးဟာမြေမာကြီးဒုတိယမြောက်အလစ်ဇဘက်ကိုကိုးစားပြုပြီးတော့ဒီဖက်ရှင်ပြပွဲကိုကျင်းပပေးတာဖြစ်ပါတယ်။ Vogue Fashion Magazine ရဲ့ Editor ချုပ် Anna Winter နောက်ပြီးတော့ British Rock Fashion Designer Stella McCartney နဲ့ British Rock Vogue Magazine ရဲ့ Editor အစ် Edward Annenfold တို့နာမည်ကျော် British Rock Supermodel Naomi Campbell ကိုပါပြည့်တဲ့ကြမှာတွေ့ရပါတယ်။ဒီ Fashion ပြပွဲဟာဒနာသဟာယနိုင်ငံများ Fashion ဖလှယ်ရေးအထိမ်းအမှတ်အဖြစ်နဲ့ကျင်းပတာဖြစ်ပြီးတော့အီတလီလန်ဒန်မြို့တော်မှာကျင်းပမယ်ဒနာသဟာယနိုင်ငံများအစိုးရခေါင်းဆောင်တွေရဲ့အစည်းအဝေးမတိုင်ခင်အဲ့နိုင်ငံတွေကထင်ရှားတဲ့ဒီဇိုင်နာတွေနဲ့နောက်ပေါက်ဖက်ရှင်ဒီဇိုင်နာတွေရဲ့ဖန်တီးမှုတွေကိုပိုပြီးမြင့်တင်ပေးနိုင်ဖို့ဒီလအစောပိုင်းမှာစတင်တဲ့အစီအစဉ်ဖြစ်ပါလိမ့်ရှင်။ Sports Illustrated Swimsuit အားကစားမဂ္ဂဇင်းရဲ့2018ရေကူးဝတ်ဆောင်အထူးထုတ်တွေမျက်နှာဖုံးရှင်ကတော့ Daniel Harrington ဆိုတဲ့မော်ဒယ်မလေးပဲဖြစ်ပါတယ်။1964ခုနှစ်မှာစတင်ထုတ်ဝေကလေးကတနည်းတခါရေကူးဝတ်ဆောင်မျက်နှာဖုံးနဲ့အထူးထုတ်တွေမျက်နှာဖုံးမှာဖော်ပြခံရဖို့ရွေးချယ်ခံရတဲ့လူမဲအမျိုးသမီးနည်းနည်းလေးတဲ့မှာမှသူက3ဦးမြောက်ဖြစ်ပြီးတော့သူရှင်မှာတော့2000မှာ Beyonce နောက်ပြီးတော့ Hoshi က1996နဲ့1998ခုနှစ်တို့မှာ Tyra Banks တို့ဖော်ပြခံရပူပါတယ်။သူကအမှန်တကယ်2019ရေကူးဝတ်ဆောင်အထူးထုတ် Sports Illustrated Magazine မှာလည်းပါဝင်ဖော်ပြခံရတာဖြစ်ပါတယ်။ hashtag me too ဆိုပြီးတော့လုပ်ငန်းခွင်မှာအမျိုးသမီးတွေလိမ်မိုင်းဆိုင်ရာခွဲခြားဆက်ဆံခံရမှုအမျက်ထုတ်ခံရမှုကြုံရတာတွေကိုဖွင့်ပြောဖောက်ချအရေးယူနိုင်အောင်လှုပ်ဆောင်တဲ့လှုပ်ရှားမှုမတိုင်ခင်ကလေးကဒီမျက်နှာဖုံးကိုရိုက်ထားတာဖြစ်ပြီးတော့ဒီမျက်နှာဖုံးကတော့ရေကူးဝတ်ဆောင်တဲ့အမျိုးသမီးတွေကိုအမျိုးသားတွေမျက်စိပဓာသားဖြစ်အောင်ပြတာတယ်ဆိုတာထက်ပေါ်ပြီးတော့လင်းနေတဲ့အတိတ်ပဲနောက်ွယ်မှာရှိပါရဲ့လို့ Sports Illustrated Swimsuit Magazine Editor ကပြောပါရဲ့သူတို့ magazine ဟာအဲ့ဒီအမျိုးသမီးတွေအတွက်မြင့်တင်နိုင်တဲ့ platform နေရာတစ်ခုဖန်တီးပေးပြီးတော့အဲ့ဒီအမျိုးသမီးတွေကိုဘက်ဆောင်ထူးချွန်တဲ့သူတွေအဖြစ်နဲ့ဖော်ပြတာဖြစ်ပါရဲ့လို့အဲ့ဒါ MJD ကပြောပါရဲ့ရှင်ကမ္ဘာ့ရဲ့ popular ရင်းချင်းမှုစီဆောင်ရဲ့မှတ်တိုင်တစ်ခုဖြစ်နေအားလုံးကဝိုင်းပြီးတော့ချီးကျူးနေကြတဲ့ Black Panther အမဲရောင်စစ်ချုပ်ရုပ်ရှင်ဟာကျောင်းဝင်ဆုံးရုပ်ရှင်ကားစီမှာလဲဆန်းစင်းဖြစ်တင်ထားလိုက်ပါတယ်။ Marvel လူဆန်းကောင်းရုပ်ရှင်ဟာမျောမှန်းထားတဲ့ကြော်လွန်ပြီးတော့ February 1ရက်ပဲသတင်းပတ်ကုန်ရုံးပိတ်ရဲ့အပြင်မှာမြောက်အမေရိကမှာရုံလက်မဲ့ရောင်းချရမှုဒေါ်လာ192တန်ရရှိခဲ့တယ်လို့ခန့်မှန်းရပါတယ်။ဒီကိန်းကနေရ Black Panther ရုပ်ရှင်ဟာစရုံတင်တင်ချင်းသတင်းပတ်မှာရုံးကိုလူဝင်အများဆုံးရုပ်ရှင်ကားတွေထဲမှာနံပါတ်5နေရာရှိပါတယ်။သူထက်ပိုပြီးတော့ရုံဝင်တဲ့ရုပ်ရှင်ကားတွေဆိုလို့Star Wars The Force Awakens ပြီးတော့ Star Wars The Last Jedi နောက်ပြီးတော့ Jurassic World နဲ့ The Avengers ရုပ်ရှင်ကားတွေပဲရှိပါတယ်။ February လောက်မှာဆိုရင်တော့ဒီရုပ်ရှင်ကားကရုံတင်ခြင်းဝင်ငွေအများဆုံးရတဲ့ကားဖြစ်ပါတယ်။ဒီကားကိုထုတ်လုပ်တဲ့ Walt Disney ကုမ္ပဏီကတော့ Wakanda ဗြိတိန်မင်းရဲ့ကျေးဇူးကြောင့်လည်းဒီရုပ်ရှင်ထဲမှာအဓိကဇာတ်ရုပ်ကိုရှင်းညွှန်ပြပြသွားပါတယ်။အမေရိကန်ပြည်အောင်စုမှာတမရများနေအားလဲရဲ့ရှိ၄ရက်ရုံးပိတ်ရက်ပြီးအမေရိကန်နဲ့ကနေဒါမှာဒေါ်လာတန်း200ကျော်ဝင်မယ်လို့ခန့်မှန်းထားခဲ့ကြပြီးတော့ဒီကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့360တန်းဝင်မယ်လို့ပြောခဲ့တာပါ今天的话是新的 Radio 马八星今天的话你要是新的讨论给你吧这次的话我有要等要必须记得的所以呢ရုံးမြင့်တက်ကြမှာတနင်္ဂနွေနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own
jet. Painted on the side and bright red.မရေးကနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သူယုံကြည်ရာကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းမဲ့ရဲ့သူယုံကြည်ရာအစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင်မိုးအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်ရှင်မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်ဒီနေ့ကျွန်တော်ပြောချင်တဲ့ယုံကြည်ရာလေးကတော့စိတ်ပိုင်းဆိုင်ရာရင့်ချက်တည်နေအောင်လေ့ကျင့်ခြင်းဆိုတာပါအခုခေတ်ကဘာကြီးမှာရုပ်ဝတ္ထုပိုင်းဆိုင်ရာတွေအမကန်တိုးတက်ပြောင်းလဲလာတာနဲ့အမျှစိတ်ပိုင်းဆိုင်ရာတွေးခေါ်ရင့်ချက်ဖို့နဲ့ကိုကျင့်သိက္ခာထိမ့်သိမ့်နိုင်ကြဖို့ဆိုတဲ့စိတ်ပိုင်းဆိုင်ရာတိုးတက်ပြောင်းလဲမှုတွေဟာလည်းအထူးလိုအပ်လာတာကိုတွေ့နေရပါတယ်လူတွေဟာဥစ္စာစီးပွားတိုးတက်အောင်အဆင့်တန်းမြင့်အောင်ဩဇာတိတ်မှကြီးထွားလာအောင်ကြိုးစားကြရင်းနဲ့ဖြစ်ပေါ်လာတဲ့အောင်မြင်မှုတွေပေါ်မှာတက်မဲ့ရာကနေတဆင့်တခါတည်းရန်ဘဝရဲ့အခက်ခဲစင်ကုန်မှုတွေကြုံတွေ့လာရတဲ့အခါမှာစိတ်ထဲမှာ mental conflict လို့ခေါ်တဲ့စိတ်တွင်းပဋိပက္ခတွေဖြစ်လာတတ်ကြပါတယ်ဒီလိုကြုံတွေ့လာရတဲ့အချိန်မှာစိတ်ပိုင်းဆိုင်ရာတည်ငြိမ်ရင့်ကျက်အောင်မလိကျင့်ထားတဲ့သူတွေဟာပင်ပန်းကြီးစွာရင်ဆိုင်ကြရပြီးနောက်ဆုံးမမှန်ကန်တဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းရင်အရက်ဆတဲ့မူရစေဝါဆွဲတာတွေစိတ်ချယောဂါဖြစ်တာတွေမိမိကိုယ်ကိုမိမိတတ်သေးတာသူတစ်ပါးကိုတက်ဖြတ်မိတာဆရဲအမားတွေမဖြစ်တင်တာတွေကျူးလွန်မိတတ်ကြတာအခုခေတ်မှာအထင်ရှားတွေ့နေရပါတယ်လူများစုဟာရုပ်ပိုင်းဆိုင်ရာကျန်းမာအောင်လှပအောင်ပြုပြင်ကြတာတွေကိုယ်ကာယလေ့ကျင့်ခန်းတွေပြုလုပ်နေကြပေမဲ့မိမိစိတ်ကိုတန်ရှင်းတည်ငြိမ်ရင့်ကျက်အောင်ချင်းမမေ့လျော်နေတတ်ကြပါရဲ့ဒီရောစိတ်ပိုင်းဆိုင်ရာတိုးတက်ဖွံ့ဖြိုးအောင်ပြုလုပ်ဖို့အတွက်မိမိနဲ့မိမိပတ်ဝန်းကျင်မှာရှိတဲ့ဖြစ်ပေါ်ပြောင်းလဲမှုတိုင်းကိုဗက်လိုက်မှုကင်းစွာနဲ့သဘာဝကျကျလေးလာသုံးသပ်တတ်ဖို့လိုလာပါရဲ့ဒီလိုသုံးသပ်ဆင်ခြင်နိုင်မှုအတွက်ကျမတို့မှာမှန်ကန်တဲ့ဘုဟုသုတတွေရှာမိနိုင်ဖို့ရရှိလာတဲ့ဘုဟုသုတတွေကိုလည်းမိမိဘဝတတန်တလျှောက်မှာတွေ့ကြုံခဲ့ရတဲ့ဘဝသင်ကန်းစာတွေနဲ့တိုက်ဆိုင်ပြီးမှန်ကန်တဲ့အသည့်ဆုံးဖြတ်ချက်ချနိုင်ဖို့ကလည်းအင်မတန်အရေးကြီးပါရဲ့မိမိပိုင်ဆိုင်တဲ့ဩဇာအာဏာအရာဝတ္ထုပစ္စည်းနဲ့တကွတက်ရှိတက်မဲ့အားလုံး ဟာအချိန်မရွေးအကြောင်းတစ်ခုခုကြောင့်ပြောက်ွယ်သွားနိုင်တယ်ဆိုတဲ့မမြင်နိုင်တဲ့ပြောင်းလဲမှုတွေအတွက်ရုပ်ပိုင်းဆိုင်ရာ backup တွေပြင်ဆင်ထားဖို့လိုအပ်တယ်လို့မိမိစိတ်ကိုပြင်ဆင်ထားနိုင်မှုကလည်းအထူးလိုအပ်ပါတယ်။အလို့တစ်ခုကိုပြုလုပ်တဲ့နေရာမှာကောင်းမွန်တဲ့အကျိုးသက်ရောက်ရရှိဖို့အတွက်အချက်၄ချက်လိုအပ်ပါတယ်။ပထမဆုံးချက်ကတော့မိမိဆောင်ရွက်မဲ့လုပ်ငန်းအတွက်ဥတီချက်ခိုင်မာရပါမယ်။ဒုတိယကထက်သန်တဲ့ဝရိယရှိရမယ်။တတိယအနေနဲ့စိတ်ဓာတ်ခိုင်မာရမယ်။နောက်ဆုံးချက်ကတော့အကောင်းဆုံးဝေဖန်နိုင်တဲ့ပညာဉာဏ်ရှိရပါမယ်။ဒီ၄ချက်ရဲ့အဓိကရည်တည်ချက်ကတော့စိတ်ပဲဖြစ်ပါတယ်။လူတယောက်ရဲ့စိတ်ထားမြင့်မြတ်မှန်ကန်မှုဟာငငယ်လေးကနီးစပ်ရာအုတ်ထင်းကမိဘဆရာသမားတွေရဲ့တွင်တင်ဆုံးမနီးလန်းပြမှုနဲ့အတူတကွပေါင်းသင်းနေထိုင်တဲ့သူတွေရဲ့အကျင့်စရိုက်ပေါ်မှာအဓိကကြပါရယ်။ကောင်းရာမှန်ရာလို့သူတို့ရဲ့စိတ်ဟာ self confidence လို့ခေါ်တဲ့မိမိကိုယ်ကိုယုံကြည်မှုအပြည့်နဲ့အရာရာကိုရရဲ့ရင်ရင်ဆိုင်နိုင်ကြပါရယ်။ဒါရီအလုံးဟာစိတ်ဓာတ်ခိုင်မာအောင်လေ့ကျင့်ထားသူတွေရဲ့ရလဒ်ကောင်းတွေပါပဲ။စီးပွားရေးလူမှုရေးစတဲ့လုပ်ငန်းတိုင်းမှာစွန့်စွန့်တမန်ကြိုးစားဖို့လိုအပ်တယ်လို့ဝိသမလောဘနဲ့လွန်ကဲအဆုံးရောက်မှုတွေကိုလေတက်တီနားလေပြီးဆင်ခြင်တက်ဖို့ကိုနဲ့ကိုပတ်ဝန်းကျင်မှာကိုချင်းစာတရားလူစီကန်းဆိုတာတွေကိုအစင်မြဲစောင့်စည်းလိုက်နာကြဖို့လေလိုအပ်ပါတယ်နေ့စဉ်နေ့တိုင်းတနေ့တာမှာကိုလုပ်ခဲ့တဲ့အလုပ်တွေကိုမိမိကိုမိမိဗက်မလိုက်ပဲမှန်ကန်မှုရှိမရှိအိယာဝန်ငန်းဒီတိုင်းသုံးသက်ဆင်ခြင်တဲ့အလေးအကျင့်လေးတစ်ခုကိုမှန်မှန်လုပ်ဖြစ်ခဲ့မယ်ဆိုရင်ဒီနေ့ထက်ဒီနေ့မှန်ကန်ရင့်ကျက်တဲ့အတွေးခေါ်ပြုမှုတွေတိုးတက်လာမှာဖြစ်ပါတယ်ဘေးဘာသာဝင်မဲ့ဖြစ်ဖြစ်အခုပြောခဲ့တဲ့အလေးအကျင့်လေးတွေကိုအချိန်နည်းနည်းလေးပြပြီးနေ့စဉ်မမှန်သုံးသက်ဆင်ခြင်ကြမယ်ဆိုရင်ဒီလေးအကျင့်လေးတွေကနေတဆင့်လက်ရှိအချိန်တွေထက်ပုံမူရင့်ကျက်ကောင်းမွန်တဲ့အမျော်မြင်တွေးခေါ်တွေနဲ့ငြိမ်းချမ်းတဲ့လူပေါင်းလောကကြီးကိုအုတ်တစ်ချက်တဲတခွင့်အနေနဲ့ပံ့ပိုးသွားနိုင်လိမ့်မယ်လို့ကျမယုံကြည်ရလေးတစ်ခုကိုမျှဝေလိုက်ပါတယ်ရှင
်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယောင်ကြီးရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနက်ဖြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49 50တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တနင်္လာညရဲ့အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
ရိုဟင်ဂျာမွတ်စလင်တွေပေါ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဗိုလ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးနောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ချိုးဖောက်မှုဆွဆွဲချက်တွေကြောင့်ဥရောပသမ္မဂ EU ကလက်နက်တင်ဖို့ရောင်းချခွင့်ကန့်သတ်ချက်ကိုပို့ပြီးတော့တင်းကြပ်ရေးတို့ကိုဆောင်ရွက်ဖို့ဥရောပသမ္မဂနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တနင်္လာနေ့မှာသဘောတူလိုက်ကြပါပြီလူခွင့်ချိုးဖောက်မှုတွေကိုဆိုးဆိုးဝါးဝါးနဲ့စနစ်တကျကျူးလွန်မှုတွေအတွက်တာဝန်ရှိတဲ့မြန်မာလက်နက်ကန်တပ်တွေကအကြီးအကဲစစ်တပ်ရရှိတွေအပေါ်ချက်ချင်းပြစ်မှတ်ထားကန့်သတ်မှုတွေလုပ်ဖို့ဥရောပသမ္မဂနိုင်ငံခြားရေးဝန်ကြီးတွေကကြေညာချက်မှာပြောဆိုထားပါတယ်။ကုလသမဂလွန်ကျွေးကောင်စီကချက်မှတ်တဲ့ဆုံးဖြတ်ချက်ကိုထိတိယောက်ယောက်ကျင့်သုံးမှအတိတ်ပဲရှိမယ်လို့ကုလသမဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပြီးဆီးရီးယားနိုင်ငံတွင်းကမတိမငြိမ်ဖြစ်နေတဲ့အရှိဂူတာဒေတာတွင်ပြည်သူတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုထပ်ပြီးမစောင့်နိုင်တော့ဘူးလို့ထပ်လောင်းပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတဝန်းရပ်ပေါင်း30အပြည့်အခက်ရက်စဲဖို့အတားအဆီးတွေကိုဖယ်ရှားပြီးကုသရေးနဲ့ကယ်ဆယ်ရေးလုပ်သားတွေဝင်ရောက်ခွင့်ပြုဖို့ကုလသမဂ္ဂလွန်ကျွေးကောင်စီကပြီးခဲ့တဲ့စနေနေ့ကတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာဒီကနေ့တနင်္လာနေ့နိုင်ငံတဝန်းကပြည်내အုပ်ချုပ်ရေးမှုတွေတွေ့ဆုံပွဲမှာတော့ဒီလအတွင်ဖြစ်ခဲ့ရတဲ့ Florida ထက်တန်းကျောင်းမှာလူစုလူဝေးတွင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးမယ်လို့သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။နိုင်ငံမှာဖြစ်နေတဲ့ကိစ္စကိုအဆုံးသတ်နိုင်ရေးအလေးထားဆောင်ရွက်ရမှာဖြစ်တာကြောင့်အခုလိုဦးစားပေးဆွေးနွေးမယ်လို့ယူဆတဲ့အကြောင်းလည်းသမ္မတကပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်မယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.